Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA အမေရိကန်အသံရ2024ခုနှစ်ဖေဖော်ဝါရီလ8ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
စီရဆိုင်ဟာမတ်ရဲ့အဆိုပြုချက်ကိုအစ္စရေးဦးကြီးချုပ်နေသန်ယာဟူကပယ်ချပြီးတော့အဆုံးစွန်အနိုင်ရတဲ့အထိတိုက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်လုံခြုံရေးနဲ့နိုင်ငံရေးမူဝါဒကိုချိန်ချောက်စီတဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့သမ္မတရဲ့အမိန့်ကိုနောက်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။ရခိုင်တပ်တော်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီရဲ့လက်အောက်ခံနေကြာဆောင်တပ်အဖွဲ့ဝင်နောက်ထပ်63ဦးဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံလာပါတယ်
။အမေရိကန်လွှတ်တော်မှာမြန်မာအရေးဆောင်ရွက်ချက်မဲ့ဘာမာကော့ကတ်ရဲ့ပူရဲဥက္ကဋ္ဌဖြစ်သူ Republican အောက်လွှတ်တော်အမတ် Bill Huizinga နဲ့ VOA တီးတန့်မြင်းမြင့်ချက်နောက်နေပြည်တော်နဲ့တိတ်မွေတော့တဲ့ထန်းပင်မြို့နယ်ကတိုက်ပွဲအခြေအနေစတဲ့မြန်မာဆန်ရသတင်းဆောင်မတွေနဲ့အတူပဲနိုင်ငံတကာသတင်းဆောင်မတချို့ကိုလည်းနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏတွေတဲမှာတော့ Editor နဲ့ဆွေးနွေးခန်းဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငိမ့်ချန်းအေးကသတင်းတွေတင်ပြပါမယ်ရှင်။
မြန်မာနိုင်ငံရဲ့အခြေအနေဟာအမေရိကန်ပြည်ထောင်စုလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ချောက်စေတဲ့အတွက်သမ္မတအမိန့်ရဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ကိုသမ္မတအင်ဖြူတော်ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအနာသိမ့်ပြီးတဲ့နောက်နိုင်ငံရေးသမားတွေလူအခွင့်အရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချမှုမြန်မာလူထုရဲ့ဆန္ဒသဘောထားကိုငြင်းပယ်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေုံသာမကပဲအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုပါပုံမှန်မဟုတ်တဲ့ချိန်ချောက်မှုဖြစ်စေတယ်လို့သတ်မှတ်ပြီးအမေရိကန်အရေးပေါ်အဲ့ဥပဒေအရသမ္မတအမိန့်နဲ့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေတွေထည့်သွင်းခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ဆယ်ရက်နေ့ကစပြီးအဲ့ဒီအမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီအမိန့်တက်တန်းတိုးမှုကိုအမေရိကန်လွှတ်တော်ကလည်းအသိပေးစာပေးပို့ထားတယ်လို့အင်ပြီးတော့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီမေးရနောက်ဆက်တွဲအဖြစ်စစ်တနာသိမ်းမှုနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့မှပါဝင်ပတ်သက်သူတွေအနွယ်အပွားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူတက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အမေးရမြန်မာနိုင်ငံကာဝေးကဏ္ဍပါဝင်တခြားစီးပွားရေးကဏ္ဍတွေမှာလုတ်ကင်နေတယ်လို့အမေရိကန်ဗန်နိုင်ရေးဌာနနဲ့နိုင်ငံခြားရေးဌာနကဆုံးဖြတ်တဲ့နိုင်ငံခြားသားဘသူမဆိုရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေကိုလည်းပိတ်ဆို့မှာဖြစ်ပါတယ်များ။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲနယ်လက်ရစခန်းသိမ်းတိုက်ပွဲတွေမှာစစ်ကောင်စီဘက်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ American Rohingya Army ARA နဲ့ Rohingya Solidarity Organization RSO တပ်ဖွဲ့တွေနဲ့ပူးပေါင်းခုခံခဲ့ကြောင်းရခိုင်တပ်တော် A ဘက်ကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်လိုက်ပါတယ်တိုက်ပွဲတွေတွင်စစ်ကောင်စီလက်အောက်ခံနေကြသောတပ်ဖွဲ့ဝင်တွေရဲ့အလောင်းအမြောက်များနဲ့တူ ARA နဲ့ RSO တပ်ဖွဲ့ဝင်တွေရဲ့အလောင်းတချို့ကိုပါတွေ့ရှိရပြီးလက်နက်ခဲယက်အမြောက်များကိုလည်းသိမ်းဆည်းရမိတယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သား73မန်းတွေရဲ့ပြောကြားချက်အရစစ်ကောင်စီရဲ့နေကြောင်းစောက်တပ်ဖွဲ့တွေဟာ ARA အဖွဲ့နဲ့ချုပ်တင်ညှိနှိုင်းထားပြီးလက်နက်ခဲယမ်းတွေကိုဘင်္ဂလားဒေ့ရှ်ငွေကတာကာစက်တန်းနဲ့ရောင်းချခဲ့တဲ့ target ရောင်းချထားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးဖို့လည်းအကူအညီတောင်းခံခဲ့ကြောင်း A ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေကြားမြစ်ဖြစ်တဲ့နတ်မြစ်ကမ်းစပ်မှာလည်းအခိုင်အမာစောက်ထားတဲ့ ARA တပ်စခန်းတစ်ခုရှိပြီးအဲ့ဒီစခန်းကစစ်ကောင်စီရဲ့တောင်ပြိုလက်ဝဲစခန်းနဲ့အင်္ဂရေလူသားလမ်းနေနဲ့ချိတ်ဆက်ထားတဲ့တာတာတွေးရှိရတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲစခန်းကိုတော့ဖေဖော်ဝါရီလ6ရက်ညနေပိုင်းကအေရသိမ်းယူနိုင်ခဲ့ပြီးအခုဆိုရင်တောင်ပြိုလက်ဝဲလက်ရစခန်းတစ်ခုလုံးကသိမ်းထားပြီလို့ဆိုပါတယ်အေရထုတ်ပြန်ချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်ချက်သိရသေးပါဘူးခင်ဗျာရခိုင်တတော် AA နဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီလက်အောက်ခံမြန်မာနယ်ခြားစောက်ရဲတပ်ဖွဲ့ဝင်နောက်ထပ်63ဦးဟာဗုဒ္ဓဟူးနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတယ်လို့ဘင်္ဂလားဒေ့ရှ်ကသတင်းတွေမှာဖော်ပြကြပါတယ်။အသစ်ထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တပ်ကလက်နက်တွေဖြုတ်သိမ်းကဖမ်းဆီးထိန်းသိမ်းထားကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက် BD News သတင်းဌာနကပြောပါတယ်။မြန်မာနယ်ခြားစောင့်ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ February 4ရက်ကတည်းကဘင်္ဂလားဒေ့ရှ်ဘက်ကိုစတင်ထွက်ပြေးနေကြတာဖြစ်ပြီး4ရက်တွင်နယ်စပ်ကိုဖျက်ချော်ထွက်ပြေးလာတဲ့မြန်မာနယ်ခြားစောင့်ရဲတပ်ဖွဲ့ဝင်အများစုအပါအဝင်စစ်ကောင်စီတပ်သားဦးရေကစုစုပေါင်း388ဦးရှိနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဆန်မမုတ်ကဗိုလ်ထုတ်နေမှာပြောပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကတော့တိုက်ပွဲတွေအတွင်း ဘင်္ဂလားဒေ့ရှ်ပိုင်လက်တဲ့ဒီတနက်နဲ့မော်တာချီတွေကြောက်ခဲ့ပြီးနေအိမ်တွေကိုလည်းထိမှန်ခဲ့လို့ဘင်္ဂလားဒေ့ရှ်ဒေသခံအမျိုးသမီးတဦးနဲ့ရ ेंजर အမျိုးသားတဦးတို့ဖေဗရူလာ5ရက်နေ့ကတိုက်ဆုံခဲ့ပါတယ်ဒီအတွက်ဘင်္ဂလားဒေ့ရှ်ဘက်ကစစ်ကောင်စီရဲ့တာမတ်ကိုဖေဗရူလာ6ရက်ကစင့်ခေါ်ခဲ့ပြီးထိခိုက်တိုက်ဆုံဒဏ်ရာရသူတွေအတွက်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ညာ
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့ချက်သားတွေနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ခင်ဗျာမြန်မာနိုင်ငံကပဋိပက္ခတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဟာဆန်မမုတ်ကဗိုလ်လုံးကပြောလိုက်ပါတယ်။နှစ်နိုင်ငံတည်ငြိမ်ရေးနဲ့ဒေသရင်းလုံခြုံရေးကိုအမခံနိုင်မှုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းလှုပ်ဆောင်နေကလာမယ့်လတွေထဲမှာနှစ်နိုင်ငံကြားချိတ်ဆက်မှုစီမံကိန်းအသစ်တွေစတင်နိုင်မယ့်ရှိကြောင်းလဲအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတနေ့တခြားပိုဆိုးလာနေတယ်လို့အိန္ဒိယကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောတာပါ။အိန္ဒိယမြို့သားလုံခြုံရေးအကြံပေးအချစ်ဒိုဘယ်နဲ့ဗိုလ်ထုံးနစ်ကတွေ့ဆုံခဲ့ပြီးနောက်မှာမြန်မာနိုင်ငံနဲ့ကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့မစ္စတာမမုတ်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခတွေပြင်းထန်နေတာကမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်။စစ်တကောင်းနဲ့ရခိုင်နယ်စပ်တစ်လျှောက်ကဝင်လာတဲ့စစ်ကောင်စီလက်အောက်ခံမြန်မာနယ်ကြားစောက်တပ်ရဲတပ်ဖွဲ့ဝင်တွေနဲ့တပ်သားတွေကိုလည်းမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယသတင်းတောက်ကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာမိုင်းတထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လုံးကိုကာယံမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအာမစ်အနီလ်ချန္ဒရာရှာကဖေဗရူလာ6ရက်နေ့ကထပ်မံပြောလိုက်ပါတယ်အရူနာချောပရာဒက်စ်နဲ့မဏိပူရပြည်နယ်တွေမှာစတင်မှာဖြစ်ပြီးမဏိပူရပြည်နယ်မှာ12မိုင်အရှိကိုနယ်စပ်စီယိုကာယံတာတွေမကြခင်မှာစတင်တော့မယ်လို့ပြည်ထောင်ဝန်ကြီးကပြောကြားအိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းစစ်ပွဲဒုက္ခသည်တွေတောင်းနှက်ကြီးအိန္ဒိယဘက်ခိုလုံလာကြပြီးမှနယ်စပ်လုံခြုံရေးကိုအိန္ဒိယဘက်ကတိုးလုံနေတာဖြစ်ပါတယ်။လက်အဆောင်မျိုးသားရေးဝါဒီမော်ဒီအစိုးရအနေနဲ့နယ်စပ်တလျှောက်အကြမ်းလက်မရှိဖျက်ဆီးလို့မရနိုင်တဲ့နယ်စပ်စီးပွားခတ်ဖို့ဆုံးဖြတ်ထားပြီးဒီတိုင်းနှုတ်ဆောင်သွားမယ်လို့လည်းအိန္ဒိယပြည်ထောင်ဝန်ကြီးကပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနယ်စပ်တလျှောက်နေထိုင်တဲ့လူမျိုးစုတွေနေကြာမြင့်ကိုဖျက်ချော်ပြီးစေမံလောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုထိခိုက်လာမှာဖြစ်ပါတယ်။ဒါကြောင့်မြန်မာဗက်ချန်းကချင်းနာဂအနဲ့မီဇိုအစရှိတဲ့လူမျိုးစုတွေနဲ့မျိုးနွယ်ချင်းတူတဲ့မီဇိုရန်နဲ့နာဂလန်ပြည်နယ်တွေကဗဟုအစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကန့်ကွက်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့မဏိပူရ၊မီဇိုရန်၊အာသန်၊နာဂလန်နဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်တွေမှာနယ်နိမိတ်ချင်းထိစပ်နေပြီးနေဆက်အများစုကအခရယာတွေမရှိကြပါဘူးခင်ဗျာ။ဂါဇာစစ်ပွဲဆုံးသက်ရေးဟာမတ်စ်အဖွဲ့ကမ်းလှမ်းထားတဲ့အစီအစဉ်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဗိုလ်ထုံးနေ့ကပယ်ချလိုက်ပြီးအကျွမ်းမွဲ့အောင်မွေးရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့ထပ်မံကတိပြုလိုက်ပါတယ်။ဂါဇာစစ်ပွဲမှာအစ္စရေးနေနဲ့အလုံးစုံအောင်မွေးစီကိုရှောင်လန့်နေပြီးတခြားဖြည့်ရှင်းချက်မရှိဘူးလို့နေတန်ယာဟုကအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံပြီးနောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီစစ်ပွဲကနှစ်ကာလကြာတဲ့အထိဖြစ်တော့မှာမဟုတ်ပဲလာပိုင်းအတွင်းမှာပြီးနိုင်မယ်လို့လည်းဆိုပါတယ်။ဟာမတ်စ်ဘက်ကအဆင့်3ချင်ပါတဲ့အစီအစဉ်တရက်ကိုကန့်လန့်ထားတာပါ45ရက်ကြာအပြည့်ရဲ့ကာလအတွင်းဟာမတ်စ်ဖမ်းထားတဲ့အစ္စရေးတစားကန်100လောက်နဲ့အစ္စရေးကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသား100ကျော်လောက်လဲလှယ်ဖို့ကန့်လန့်ထားပြီးတစ်ဖက်မှာလည်းမြေထဲပင်လယ်တစ်လျှောက်ဂါဇာကမ်းမြောင်မှာဟာမတ်စ်ကထိန်းချုပ်ထားခွင့်နဲ့သူတို့ရဲ့စစ်ရေးစွမ်းရည်ကိုပြန်လည်တိစောက်ပိုင်ခွင့်တွေကိုတောင်းဆိုထားတာပါအစ္စရေးဘက်ကတော့ဂါဇာကိုဟာမတ်စ်ဘက်ကအပြည့်အဝဒါမှမဟုတ်တစ်စိမ့်တစ်ပိုင်းထိန်းချုပ်ခွင့်ပြုထားတဲ့ဘဲအစီအစဉ်ငုံမဆိုပယ်ချမယ်လို့ဆိုပါတယ်ဂါဇာကမ်းမြောင်နဲ့အစ္စရေးတို့သိမ်းပတ်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသဝက်စ်ဘက်မှာပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးဒါကိုလည်းနေတန်ယာဟုကပယ်ချခဲ့ပါတယ်ခင
်ဗျကိုငင်းချင်းအပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာလူမှုရဲ့အတန်ကိုနားထောင်ဖို့ရောမြမအရေးနဲ့ပတ်သက်လို့အမေရိကန်လွှတ်တော်တွင်အယုံဆိုင်တွန်းအားပေးဆောင်ရွက်နိုင်ဖို့ပါရှိရပြီးဘာမာကော့ကတ်မြမအရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့အဖွဲ့ရဲ့ပူရဲဥက္ကဋ္ဌဖြစ်သူ Republican အောက်လွှတ်တော်အမဘီလ်ဟူစင်ဂါက VOE ကိုပြောပါတယ်မအီတန်စင်ဆက်သွယ်မြင်းတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်အောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အတန်းတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာကြောင့်နဲ့မြန်မာအရေးကိုကြီးအာယုံစိုက်ပြီးတော့တွန်းအားပေးလှုပ်ဆောင်မဲ့အဖွဲ့ရေးဆိုပြီးဖွဲ့ထားတာမရှိသေးတာကြောင့် Burma Caucus မြန်မာရေးရအဖွဲ့ကိုဖွဲ့လိုက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်အောင်စုမရှိခင်ပြည်နယ်နဲ့မြန်မာအတိုင်းဝိုင်းနဲ့နီးစပ်တဲ့ Burma Caucus အဖွဲ့ပူးတွဲဥက္ကဋ္ဌမရှိခင်ပြည်နယ်ဆိုင်ရာ Republican အမတ်Bill Heisinger ကဗီဒီယိုကိုပြောပါလိ
Well I'm happy to be a co-chair with my Democrat colleague Betty McCollum I came
ဟုတ်ကဲ့ပါ Democrat Party ကလွတ်တော်မှ Betty McCollum နဲ့အတူဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူရတာဝမ်းသာပါတယ်နိုင်ငံခြားရေးကော်မတီမှာကျွန်တော်ပါဝင်ခဲ့ရတာကနေပြီးတော့မြမရေးမှာစပြီးတော့ပါဝင်ဖြစ်တာပါပြီးခဲ့တဲ့ယူကောက်ပွဲမှာလည်းကျွန်တော်ပြည်နယ်ထဲမှာအသစ်လာနေထိုင်သူတွေနဲ့ရင်းနှီးလာခဲ့ပြီးတော့ကျွန်တော်နယ်ဖြစ်တဲ့ Michigan ပြည်နယ်Buttercreek နဲ့ Kalamazoo အရက်တွေမှာမြန်မာအတိုင်းဝိုင်းအတော်များများကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံအကြောင်းနဲ့မြန်မာနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုကျွန်တော်သိလာခဲ့တဲ့နောက်အကူအညီပေးဖို့တခုခုလုပ်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်။စဉ်စားရှာဖွေကြည့်တဲ့အခါမှာမြန်မာရေးဆိုပြီးတော့တည်ထောင်တွန်းအားပေးလှုပ်ဆောင်တဲ့လွှတ်တော်တွေအဖွဲ့ဖွဲ့ထားတာမရှိသေးတာကိုတွေ့ရပါတယ်။ဆိုလိုတာကလူတစုတစ်ဖွဲ့တစ်ခုကတစုတစည်းတည်းပူးပေါင်းပြီးတော့မြန်မာနိုင်ငံဒေသအတွင်းဖြစ်ပျက်နေတာတွေကိုတင်ပြပြောဆိုတာတွေမရှိသေးပါဘူး။အဲဒီကနေပြီးတော့စတာပါ။မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်တော်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာပါ။
မြန်မာအရေးအမေရိကန်အစိုးရအဖွဲ့အတွင်းမှာတွန်းအားပြီးလှုပ်ဆောင်နိုင်ဖို့အမေရိကန်လွှတ်တော်အတွင်းပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့လှုပ်ဆောင်တဲ့ Burma Caucus အဖွဲ့ကို2024ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပြီးတဲ့နောက်တစ်ဆင့်ဆက်ပြီးတော့လှုပ်ဆောင်သွားမယ့်အစီအစဉ်တွေအကြောင်းကိုလည်းအမတ် Bill Heisinger က VOA ကိုအခုလိုပြောပါလိမ့်
Really, it's about educating our colleagues here in the U.S. House of Representatives, making sure that they have an understanding.
မြန်မာနိုင်ငံတွင်မြေပြင်မှာလက်တွေ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်ရဲ့လုပ်ဖို့ကင်ပဲအမေရိကန်အောက်လွှတ်တော်ကုစလေတွေသိနာလေစီဖို့အဓိကလှုပ်ဆောင်သွားပါမယ်။အားလုံးသိကြတဲ့အတိုင်းပဲမြန်မာစစ်တပ်ကကြီးရွာတွေနဲ့မြို့တွေအပေါ်မှာလေကြောင်းကတိုက်ခိုက်ပြီးတော့ဘုံကျဲတာတွေကိုအင်မတန်ဆူဆူဝါးဝါလှုပ်ဆောင်နေပြီးတော့ကို့ပြည်သူတွေကိုဖိနှိပ်မှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါလို့ဖြစ်ရတဲ့အကြောင်းကိုအတနေအောင်လွှတ်တော်ကုစလေတွေနဲ့ဝန်ထမ်းတွေသိနာလေစီဖို့ဆွေးနွေးပြောဆိုတာတွေလုပ်ဖို့နိုင်ငံခြားရေးအကောင့်တီဝင်ဖြစ်တဲ့ကျွန်တော်ရဲ့ယာတုကနေပြီးတော့တေချာချက်မှတ်သွားမှာပါအမေရိကန်ဆိုရနိုင်ငံခြားရေးဌာနဗဏ္ဍာရေးဌာနတို့နဲ့ပါပုံမှန်တွေ့ဆုံတိပြီးတော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာမျိုးတွေကိုဆွေးနွေးသွားမှာပါဒီကိစ္စတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေလည်းကျင်းပသွားမှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာရှိနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်တော်စုကိုပြောင်းရွှေ့နေထိုင်လာတဲ့မြန်မာပြည်သူတွေရဲ့အတန်တွေကိုကြားသိနိုင်အောင်နဲ့လွှတ်တော်အတွင်းဥပဒေမူတွေချမှတ်နိုင်အောင်လည်းကြိုးစားလှုပ်ဆောင်သွားမှာဖြစ်ပါတယ်
။မီရှိဂန်ပြည်နယ်ဆိုင်ရာ Republican အောက်လွှတ်တော်အမတ် Bill Heisinger နဲ့အတူ Minnesota ပြည်နယ်ဆိုင်ရာ Democrat အောက်လွှတ်တော်အမတ် Betty McCollum တို့က Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူတာဖြစ်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေတာကို American လွှတ်တော်မှတွန်းအားပေးလှုံ့ဆော်တော့ဖို့ရည်ရွယ်တဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ပဲခူးတိုင်းနဲ့ကင်းပြည်နယ်အဆက်မြို့မှာခင်းယူနဲ့ပူပေါင်းတပ်တွေဝင်တိုက်ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ပြောခွင့်ရတဲ့ကပြောပါတယ်။တောင်ငူနားမှာရှိပြီးနေပြည်တော်နဲ့တိတ်မလှမ်းတော့တဲ့ထန်းတပင်မြို့နယ်ဇရက်ကြီးမြို့ကို KNU ကရင်မြို့သားစီယုံလက်အောက်ခံတပ်နဲ့ BPLA ဗမာပြည်သူ့လူမျိုးရေးတပ်တော်တို့ပေါင်းပြီးမနစ်ကဝင်တိုက်ခဲ့တာလို့ဒီပြောခွင့်ရသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အခုလိုအင်အားအလုံးရင်းနဲ့လာတိုက်တာကိုလေချောင်းပစ်ကွန်းနဲ့ပါပြန်တိုက်ခဲ့ပြီးကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ PDF တွေပြန်ဆုတ်သွားပြီလို့ပြောပါတယ် KNU ပြောခွင့်ရကတော့တိုက်ပွဲဆက်ဖြစ်နေစေလို့ပြောပါတယ်ကိုဝင်းမင်းမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ KNU နဲ့ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေမနေ့မနေ့အစောကြီးကရဲကြီးမျိုးတဲ့ထီဝင်တိုက်ခဲ့ပြီးနယ်မြေကန်စစ်ကောင်စီတိုင်ရင်ကိုလည်းဆက်တိုက်ခဲ့တယ်လို့ KNU နဲ့ PPLA ရရှိတွေကပြောပါတယ်ဒီနယ်မြေကန်တိုင်ရင်ခြေလင်းတိုင်ရင်ခလာရ83ကိုနေ့လယ်ပိုင်းဆက်တိုက်ခဲ့တာမှာစစ်ကောင်စီဘက်ကလည်းလေကြောင်းနဲ့လက်နက်ကြီးတွေနဲ့ဒရက်ဆက်ပြန်တိုက်ခိုက်ခဲ့ပြီးအရသာထိခိုက်တိုက်ဆုံမှုတွေနဲ့နှစ်ဖက်ထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့ဒီရရှိတွေကဆက်ပြောပါတယ်။ဒီပေါ်မှာ BPLA သတင်းနဲ့ကြံကြားရေးတာဝန်ခံရဲဘော်လင်းလင်းကအခုလိုပြောပြပါတယ်
။စစ်ကောင်စီကပြည်သူတွေနေတဲ့ရထဲရွာတွေကိုလက်နက်ကြီးနဲ့ရည်ရွယ်ချက်ရှိရှိတောက်လျှောက်ထုခဲ့တာဖြစ်ပါတယ်။ တိုက်ပွဲအတွင်းမှာနှစ်ဖက်ကြဆုံးမှုတွေရှိရဆိုပေမဲ့သူတို့ဘက်ကနေပြီးတော့စခန်းကိုဆွန့်ခွာထွက်ပြေးသွားတဲ့ရဲတွေစစ်သားတွေရှိနေတာအသေးချာပါပဲ
။ဒါပေမဲ့မနေ့မနေ့၄နိုင်မှာဒီတိုက်ရင်ကို Dropbox တွေလက်လက်ကြီးတွေနဲ့ပါလာဝိုင်းတိုက်ခဲ့တဲ့ဒီ KNL နဲ့ PDF တပ်တွေကိုလေချောင်းနဲ့လက်လက်ကြီးပစ်ကူတွေနဲ့ပြန်တိုက်ခိုက်ခဲ့တာမျိုးပြန်ဆုတ်သွားကြပြီလို့စစ်ကောင်စီကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရဖူချုပ်စောမေထွန်းကလည်းအခုလိုပြောပြပါတယ
်မနေ့၄နိုင်လောက်မှာအဲဇေယကြီးကတိုက်ရင်တရင်ကိုတာ KNU PDF ဖွဲ့ပူပေါင်းအင်အားတထောင်လောက်တော့ရှိမယ်သူတို့တိုက်ခိုက်တာရှိတယ်တနေကုန်တိုက်ပွဲဖြစ်ပါတယ်ဒီဘက်ကတော့ကျွန်တော်စစ်ကူပြစ်ကူနဲ့အချိန်ကြီးရောက်တယ်ဒီနေ့ညနေပိုင်းမှာတော့သူတို့အထိနာပြီးကြဒါဆုတ်ခွာထွက်ပြေးတယ်ခလောင်းလက်နဲ့တည်းလေးကတော်တော်များများရလိုက်ပါတယ
်ဒါပေမဲ့KNU ပြောခွင့်ရဖရိုစောကလေးစေကတော့ဒီဇေယကြီးတိုက်ပွဲကပွဲမပြီးသေးပဲဆက်ဖြစ်နေတယ်လို့အခုလိုပြောခဲ့ပါတယ
်ဟုတ်ကဲ့ဇေယကြီးဘက်ကဖြစ်နေတဲ့တိုက်ပွဲချင်းတွေကတော့အခုချိန်ထိတော့ကျွန်တော်တို့သိရတဲ့လောက်ဆက်ပြီးတော့ဖြစ်နေတော့မှခင်ဗျာပွဲတော့မပြီးသေးပါဘူးလို့ကျွန်တော်တို့အဲ့လိုပဲသိရပါတယ
်ဒီတိုက်ပွဲကြောင့်ဇေယကြီးမြို့တော်ဝိုက်ကဒေသခံတွေနှိစက်ရထွက်ပြေးခုန်လုံခဲ့ကြပြီးတချို့လည်းပိတ်မိခဲ့ကလေကြောင်းနဲ့လက်နက်ကြီးထိတာကြောင့်ဒီတဝိုက်အနားမှာအမျိုးသမီးတချို့ပါဝင်သေဆုံးမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောနေခဲ့ကြပါတယ်။ KNU ရဲ့တပ်မနှစ်တာငူ KNU ထဲမှာရှိတဲ့ဒီဒေသတွေကလက်စုံမျိုးရဲစခန်းနဲ့တရဲတစ်ခုကိုလည်းဒီလာဆန်းပိုင်းမှာပဲ KNU နဲ့ PDF တပ်တွေပူးပေါင်းဝင်တိုက်ခဲ့ပါသေးတယ်။တကယ်တော့တစ်တုံညာနှစ်ခုဆစ်စင်ရဲ့ရှမ်းမြောက်မှာစခဲ့ပြီးမနှစ်ဒီဇင်ဘာတုန်းကလည်း KNU ပူးပေါင်းတပ်တွေဒီ KNU ရဲ့သဘောဒေသအဆက်မှာရှိတဲ့မုံမြိုတဲနဲ့ဖြူမြိုတဝိုက်ကိုလည်းလားတူဝင်တိုက်ခဲ့ပြီးလက်လက်ခဲယံတွေအသင်းကပြန်ဆုတ်သွားခဲ့တယ်လို့ KNU ရရှိတွေကပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားဘီတုကပြတိုက်မှာကလေးတွေအတွက်ပြကန်းတစ်ခုဖွင့်လှစ်လိုက်ပါတယ်ကလေးတွေအတွက်ရေးသားထုတ်ဝေထားတဲ့ဆောက်တွေကိုအခြေခံပြီးအခုလိုပြကန်းစီစဉ်ထားတာဖြစ်တဲ့အကြောင်း Maxim Adams သတင်းပေးပို့ထားပါတယ်မမသစင်အောင်ပြောပြပေးပါမယ်ရှင်
နိုင်ငံပေါင်း28နိုင်ငံနဲ့ကမ္ဘာတိုက်ကြီး9တိုက်ကလူငယ်တွေနှစ်နှစ်အတွင်းထုတ်ဝေခဲ့တဲ့ကလေးပုံမြင်စာအုပ်150ကျော်ကိုပြသတဲ့အတိပြကန်းကို Building Stories ပုံမြင်များနဲ့တိစောက်ခြင်းလို့အမည်ပေးထားပါတယ်။ပြရိုက်မှာထားရှိခဲ့သမျှပြကန်းတွေကရည်မှန်းချက်အရှိဆုံးပြကန်းတွေတစ်ခုပါဝင်ဖြစ်တဲ့ဒီပြကန်းကို10စုနှစ်တစ်ခုစာဖွင့်လှစ်ထားဖို့ရည်ရွယ်ထားပါတယ်
။ Well, the National Building Museum, our mission is to inspire curiosity.about the world we design and build.
ကဘာကြီးအကြောင်းကလေးတွေပိုးပြီးသိကျင်စိတ်ရှိလာအောင်လုပ်ဖို့ကကျမတို့ရဲ့တာဝန်ပါ။ကလေးပုံမြင်စာအုပ်တွေကနေတဆင်းဒီလိုပြကန်းတစ်ခုတိစောက်ရတာတော့စိတ်ကျဉ်နှံ့စရာပျော်စရာမရှိနိုင်ပါဘူး
။ပြကန်းမှာ Winnie the Pooh နဲ့ Alice in the Wonderland တို့လိုဂန်ဝင်စာအုပ်တွေပြင် Harry Potter နဲ့ Jumanji တို့လိုခေတ်ပြိုင်ကလေးစာအုပ်တွေကိုဆွဲမက်စရာရှုခင်းတွေ 3D ရုပ်ပုံတွေ Video အသံပြုလုပ်ချက်တွေနဲ့အသက်ဝင်အောင်ပြုလုပ်ပြီးတော့ပြသထားပါတယ်
Think of Pippi Longstocking, a book from Sweden.
You know, a recent hit တွင်က Cartoon Zagon Pippi Longstocking ကိုပြန်စဉ်းစားကြည့်ပါ။နေပုံထိုင်ပုံဘလောက်တင်းတိမ်ရောင်ရဲသလဲဆိုအခုခေတ်ကလေးတွေနေရတဲ့ပုံနဲ့ခြားနားနေတာကိုတွေ့ရပါမယ်
။စာအုပ်စာပေဟာလူမှုဘဝကိုဘယ်လိုပြောင်းလဲပေးနိုင်လဲဆိုတာလည်းဒီပြကန်းမှာပြသထားပါတယ်။
Some of the books are about home itself, some of them are about leaving home.
တချို့စာအုပ်တွေကကိုယ်အိမ်အကြောင်းတချို့ကအိမ်ကနေထွက်သွားတဲ့အကြောင်းတချို့ကတော့နေစရာအိမ်တောင်မရှိတဲ့အခြေအနေနဲ့ဘဝကိုရင်ဆိုင်ရတဲ့အကြောင်းတချို့ကြတော့အိမ်ကနေနှင်ချခံရလို့ဒုက္ခရောက်ရတဲ့အကြောင်းအစုံပါပဲ
What we really realize is that children's books at the
ကဘာကြီးမှာဘလို့ရှင်သန်ရက်တည်မလဲဆိုတာကိုအခြေခံတင်ပြတဲ့စိတ်ကူးကောင်းနေကလေးပုံမြင်စာအုပ်တွေထဲမှာပါပါတယ်ဒါကပြကန်းတိဆောက်ရတဲ့အကြောင်းရင်းလည်းဖြစ်ပါတယ်ဒီမှာပြထားတဲ့အကြောင်းအရာတွေကကလေးတွေပေါ်အကျိုးသက်ရောက်ဖို့ရည်ရွယ်ပါတယ
် American Science ရဲ့ကတ်တွန်းရေးဆဲသူ David McCauley ကကလေးစာအုပ်တွေကိုဘလို့ဖန်တီးသလဲဆိုတာကိုပြသတဲ့ပြကန်းတစ်ခုလုပ်ဖို့ရည်မှန်းထားပါတယ
် Desperately looking for the right wayof
သူကယောမပိသူကနဲ့ပတ်သက်တဲ့သူ့စာအုပ်တစ်ခုကိုလည်းနမူနာပြဖို့ယူလာပါတယ်သူပြတာလူရဲ့ရည်ရွယ်ချက်နဲ့ယောမပိသူကလက်ရာတွေကိုအသေးစိတ်ကြည့်ရှုခန်းစားတတ်စီဖို့တံမိုးထားတတ်စီဖို့အယောင်နဲ့ရေးဆွဲထားတဲ့ပုံတွေအစားအဖြူမဲပုံတွေကိုသာရွေးချယ်ယူလာဖြစ်တဲ့အကြောင်းသူကရှင်းပြနေတာပါဒ ဒီပြကမ်းမှာစာအုပ်ပေါင်း200ကျော်ပါဝင်တဲ့စာဖတ်ခန်းတစ်ခုလည်းစီစဉ်ထားသလိုကလင်းငယ်ရီကိုပိုင်စိတ်ကူးတဲ့ဇာတ်လမ်းတွေကိုဖန်တီးနိုင်မှုနေရာတွေကိုလည်းပြုလုပ်ပေးထားပါတယ်ရှင်
ဂျပန်နိုင်ငံဟာချမ်းသာပေမဲ့စင်စင်ရဲရဲကြီးပြင်းရတဲ့ကလေးများပြပါတယ်ဒီအချောင်းရိုက်ကူးထားတဲ့ The Ones Left Behind မှတ်တမ်းရုပ်ရှင်ဟာရုပ်ရှင်ပွဲတော်မှာဆုရပါတယ်ခင်ပွန်းမရှိအင်တောင်မရှိနဲ့ရင်သွေးကိုတယောက်တည်းပြုစုမွေးမြူရတဲ့ကလေးမိခင်တွေနဲ့ကလေးတွေကဘဝကိုစင်စင်ရဲရဲပြင်းပြင်းပန်းပန်းနဲ့ရုန်းကန်နေကြရတာကိုရိုက်ပြထားတာဖြစ်ပါတယ် AP သတင်းဆောင်မကိုအလိမ့်မှပြောပြပေးပါမယ်ရှင်
ဂျပန်နိုင်ငံမှာအမျိုးသမီးတွေဟာသူတို့ရဲ့သားသမီးတွေကိုပြုစုဆောင်ရှောက်ဖို့နဲ့အိမ်ဘူးကိစ္စတွေပြင်ပမှန်လုပ်ရတာတွေကြောင့်ဒီအမျိုးသမီးတွေဟာတညကိုအချိန်နဲ့တည်းသာအိမ်ရေဘဝကိုပြင်ပစီရဲစွာဖြတ်သန်းပြီးတော့အလုပ်တွေကြိုးစားလုပ်ကိုင်နေကြတာပါ2023ခုနှစ်ကထွက်ခဲ့တဲ့အစိုးရမှတ်တမ်းရုပ်ရှင် The World's Left Behind လို့အမည်ရတဲ့ဖဲချေခံထားရသူတွေဆိုတဲ့ရုပ်ရှင်ဟာဂျပန်နိုင်ငံကလေယောက်ျားမရှိတဲ့တူဦးဒီရက်ဒီကလေးအမိတွေအကြောင်းရှိုက်ကူးပြသထားတာဖြစ်ပါတယ်အမျိုးသမီးတွေအိမ်တော်ပြူပြီးရင်အိမ်မှာပဲနေပြီးတော့အိမ်တော်တာဝန်ထမ်းကလေးနဲ့အိမ်လုံးလုံးနေရတဲ့ရေစင်းမှုထုံတန်းကိုရိုက်ကူးပြသထားပြီးတော့ဒီရုပ်ရှင်ပါအမျိုးသမီးတွေနဲ့ကြွဲကျေသူတွေကိုတွေ့ဆုံပေးပြထားပါတယ
် I think it's a very apt title because I feel that you know single mothers and their children have really been left behind
ဒီလိုဇလန်းမျိုးကိုဘယ်သူမှမရိုက်ကြပါဘူးဂျပန်မှာကဒီအကြောင်းကလုံးဝမပြောဘဲထားကြတာလေဒီဇလန်းကနာမည်နဲ့အရန်လိုက်ဖက်တယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ခင်မွန်းတယ်မရှိတဲ့ကလေးအမေတွေနဲ့သူတို့ကလေးတွေဟာလူအဖွဲ့အစည်းအတိုင်းဝန်းမှာဖဲကျင်ခံနာရသူတွေလို့ကျွန်တော်ခံစားမိလို့ပါ
။မနက်၈နာရီခွဲကနေည9နာရီခွဲထိအလုပ်လုပ်ကြရပြီးတော့လောက်ခလာစားဝင်ွေကတစ်လကိုဂျပန်ဝင်ရန်2သိန်းဒေါ်လာနဲ့ဆိုရင်ဒေါ်လာ1500တောင်မပြည့်တဲ့လာစားပဲရတယ်လို့အမျိုးသမီးတူကဒီရုပ်ရှင်ထဲမှာပြောထားပါတယ်။ရုပ်ရှင်ထဲကတခြားအမျိုးသမီးတယောက်ဖြစ်တဲ့ထိုဘီကိုနာဂါယာမာကတော့အရာအားလုံးကိုကိုယ့်ဘာသာကိုယ်ပဲလုပ်ကိုင်ရတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံဟာကမ္ဘာအချမ်းသာဆုံးနိုင်ငံတစ်ခုဖြစ်ပေမဲ့ချမ်းသာတဲ့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့နိုင်ငံတွေထဲမှာတော့ဂျပန်မှာကလေးခုနှစ်ယောက်ဟာတဦးလုံးစစ်စစ်ရဲ့နေထိုင်နေရတဲ့ကလေးတကယ်စီးရဲပွဲတင်မှုနှုန်းအပြည့်ဆုံးနိုင်ငံတစ်ခုဖြစ်ပါတယ်အိမ်တော်မှမရှိတဲ့အိမ်တော်စုထုတ်ဝက်လောက်ကစစ်စစ်ရဲရဲတည်ထိုင်နေကြရပါတယ
် The biggest surprise when I started was the number of children in poverty and 1 in 7 which is an incredible number
တအားအံ့ဩခဲ့ရတာကကလင်းငယ်9ယောက်မှာတယောက်ကစင်စင်ရဲရဲနေရတာဟာမယုံနိုင်လောက်စရာကိင်္ဂဏံတစ်ခုပါပဲဒီတက်ဖို့ဆိုတာကဂုံတိတ်ခါကိုရှေ့တန်းတင်ပြီးတင်းခံနေကြတဲ့အမျိုးသမီးတွေပါပဲသူတို့ရဲ့အခြေအနေကိုဘယ်သူမှပေးမသိပဲဘယ်သူမှလည်းအကူအညီမတောင်းဘူးဘယ်သူကမှမသိစေပဲအကူအညီတောင်းဖို့ငင်းဆန်နေခဲ့ကြပါတယ်ကျွန်တော်တို့လူမှုအတိုင်းဝိုင်းမှာပိုလုံနိုင်တာကဘယ်သူကအကူအညီလိုနေတယ်လဲဆိုတာနားလည်ဖို့သိအောင်လုပ်ပြီးကူညီပေးနိုင်ဖို့ပါနောက်ပြီးသူတို့ကိုလည်းအကူအညီဆိုတာလိုရင်တောင်းရတယ်ရှက်စရာမဟုတ်ဘူးဆိုတာနားလည်အောင်ရှင်းပြပြီးအသိပညာပေးရပါမယ်ဒုက္ခတွေကိုတယောက်တည်းခါးစီခံဖို့မလိုပါဘူးတယောက်တည်းလည်းပြစ်မထားပါဘူးဆိုတာနားလည်အောင်လုပ်ပေးရပါမယ
်ဂျပန်နိုင်ငံရဲ့လူအဖွဲ့အစည်းလုပ်ငန်းကပါအမျိုးသားတွေကိုအချိန်ပြည့်အလုပ်တွေမှာပိုခန့်ကျင်ပြီးအမျိုးသမီးတွေကအလုပ်ချိန်အပြည့်လုပ်ပြီးတော့အချိန်ပိုစင်းတာတော့လောက်ခလာစားနေသလိုအကျိုးခံစားခွင့်ကလည်းနည်းပါးလိရှိပါတယ်ဂျပန်နိုင်ငံရဲ့ရေကြီးမှုထုံတဲ့အမှုကြီးကြောင်းအမျိုးသမီးတွေဟာသူတို့အခက်အခဲတွေကိုရင်ဆိုင်လက်ခံသလိုအကူအညီတောင်းဖို့ရှက်ယူပြီးတော့သူတို့ရဲ့နောက်ွယ်ကပူဆွေးဆင်းရဲတာတွေကိုလူများရှေ့မှာတိုးဝှက်ထားကြပါတယ်။ဒီထုံတဲ့အမှုကြီးကြောင်းဒီဇလန်းကိုဂျပန်လူမျိုးတွေအကြောင်းပိုပြီးပြင်စေတာလို့ဘက်ကဘွိုင်းက AP သတင်းဌာနကိုပြောပါတယ်
။ Oh yeah, when I started this film, I didn't know anything about the topic.
ကျွန်တော်ဒီရုပ်ရှင်စရိုက်တော့ဇလန်းနာမည်ကိုဘယ်လိုပေးရမလဲဆိုတာမသိခဲ့ပါဘူးဂျပန်နိုင်ငံမှာအနှစ်20ကျွန်တော်နေခဲ့ပေမဲ့ဒီမှာဆင်းရဲတဲ့သူတွေရှိတယ်ဆိုတာကျွန်တော်မထင်ခဲ့မိပါဘူးဒါကြောင့်ဒါဟာကွယ်ဝှက်နေတဲ့ဆင်းရဲခြင်းပါပဲဖုံးကွယ်ထားတာပေါ့ဗျာအပေါ်ယံကြည့်ုံနဲ့မသိရပါဘူးတာမန်အသည့်နဲ့လည်းမြင်တတ်နားလည်တတ်မှာမဟုတ်ပါဘူးသိလာပြန်တော့ကျွန်တော်ပြောင်းလဲလာပါတယ်အနည်းဝန်းကျင်ကလူတွေကိုနှုတ်ဆက်စကားစပြောတာမျိုးလှုပ်တက်လာခဲ့ပါတယ်
The Ones Left Behind ရုပ်ရှင်ဟာ2023ခုနှစ်မှာမီယာကိုချီမာ charity နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်းဆုံးမတန်ရုပ်ရှင်ဆုရခဲ့ပြီးတော့ယိုကိုဟာမာနိုင်ငံတကာရုပ်ရှင်ပွဲတော်မှာတရားဝင်စကားတဲ့ရွေးချယ်ထားခံရတဲ့ရုပ်ရှင်ဖြစ်ပါတယ်ရှင်။ကျမအလေးပါပါ။
အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်မွေးသူများလာတာနဲ့မျှဈေးကွက်လည်းပိုကြီးလာပါတယ်။ခွေးလေးကြောင်လေးတွေအတွက်အထူးစံသားဆိုင်ကအစားအိမ်တန်ရာရောက်အစားအသောက်ချက်ဖို့ပေးတဲ့ဝန်ဆောင်မှုအထိပံ့ပိုးပေးနေသလိုသူတို့လေးတွေအတွက်တီးတန့်အထူးပွဲတော်တွေကိုလည်းစုဝေးကျင်းပကြပါတယ်။ AP သတင်းဆောင်မကိုမိုက်အတန့်စင်ပြောပြပေးပါမယ်ရှင
်။အိန္ဒိယနိုင်ငံရဲ့အကြီးဆုံးအိမ်မွေးတိရစ္ဆာန်တွေအတွက်ပွဲတော် Pet Fest ကိုဇန်နဝါရီလလယ်တုန်းကကျင်းပခဲ့ပြီးတော့ယာနေချီရဲ့တခင်တွေကသူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေကိုစီနဲ့လာရောက်ခင်းကြပါတယ်။မွန်ဘိုင်းမြို့မှာကျင်းပခဲ့တဲ့ဒီလိုပွဲတော်တွေတစ်နှစ်တစ်ခြားပို့ပြီးတော့ကြီးလာတာပါ။စီးပွားရေးတိုးတက်မှုအမြင့်ဆုံးထဲမှာပါဝင်တဲ့အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်ဆိုင်ရာဈေးကွက်ကဝင်ငွေအလယ်လက်တန်းစားတွေအတွက်ရည်ရွယ်တာဖြစ်ပါတယ်။ကေယောဂါကာလမှာအိမ်မွေးတိရစ္ဆာန်မွေးတဲ့သူဥယျာဉ်တိုးလာပြီးတဲ့နောက်သက်ဆိုင်ရာကုပစ္စည်းတွေနဲ့ဝန်ဆောင်မှုဈေးကွက်ကလည်းတချိန်ထိုးတိုးတက်လာတာကိုမျက်မြင်တွေ့နေရတာဖြစ်ပါတယ်။2016ခုနှစ်တုန်းကအိန္ဒိယနိုင်ငံမှာခွေးအများစုအပါအဝင်အိမ်မွေးတိရစ္ဆာန်ကအကောင့်18တန်းရှိခဲ့ရတာကနေနောက်ဆက်နေ2026မှာအကောင့်တန်း50ထက်မနည်းရှိလာမယ်ဆိုပြီးတော့ Statista စီးရင်စစ်အဖွဲ့ကမှန်းဆထားပါတယ်။အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်ဈေးကွက်ကကြီးထွားနိုင်ခြင်းအများဆုံးရှိတယ်ဆိုပြီးသရုပ်ဆောင်ဒီနိုမိုရီယာကပြောပါတယ်
It's growing huge actually. People are
really ဈေးကွက်ကြီးထွားနေပါတယ်။အိမ်မွေးတိရစ္ဆာန်ဈေးကွက်ကကြီးပြီးတဖြည်းဖြည်းကျပြန့်လာတာကြောင့်ဒီဈေးကွက်မှာလူတွေဝင်ငွေရှာနေကြပါတယ်။ကျွန်တော်တို့နိုင်ငံကလည်းကြီးတော့တိရစ္ဆာန်မွေးစားသူဦးရေလည်းဆက်တိုးပွားနေတာပါ။ဒီလိုထက်တိုးလာလေလေဈေးကွက်ကပိုကောင်းလာလေပါပဲ
။ဒီပွဲတော့မှာအိမ်မွေးတိရစ္ဆာန်တွေအတွက်အစားအစာအဝတ်အထည်ကစားစရာအပါအဝင်ဝန်ဆောင်မှုလုပ်ငန်းတွေကိုပါပြသထားပါတယ်။ကေယောဂါကာလလူတွေအိမ်ထဲကနေအိမ်ပြင်မထွက်ရတဲ့အချိန်မှာအိမ်မွေးတိရစ္ဆာန်မွေးတဲ့နှုံးကများလာခဲ့တာပါလူငယ်တွေရဲ့နေထိုင်မှုပုံစံတစ်ကြောင်လဲအဖော်မုံအဖြစ်တိရစ္ဆာန်အိမ်မွေးတိရစ္ဆာန်မွေးသူတွေတိုးလာနေတာဖြစ်ပါတယ်လူတွေရဲ့ဝင်ငွေတိုးလာတဲ့အများခွေးတွေကြောင့်လည်းအတွက်ဝန်ဆောင်မှုအတွက်လည်းငွေပိုသုံးလာကြပါတယ်2024ခုနှစ်ကနေ2032ခုနှစ်အတွင်းအိန္ဒိယနိုင်ငံရဲ့အိမ်မွေးတိရစ္ဆာန်ဆိုင်ရာကုန်ပစ္စည်းဈေးကွက်က23ရာခိုင်နှုန်းထက်မနည်းနှစ်စဉ်ကြီးထွားလာမည်ဆိုပြီး EMR စီးရင်စစ်အဖွဲ့ကခန့်မှန်းထားပါတယ်။ကြောင်စာခွေးစာတွေကိုအိမ်မှာချက်ကျွေးရာကနေဝယ်ကျွေးတဲ့ဘက်ပြောင်းလာတာကြောင့်လေဈေးကွက်ပို့ပြီးတော့ကျေလာတာပါ။ကြောင်စာခွေးစာထမင်းမှုချိန်ဆွဲလုပ်ငန်းလှုပ်ဆောင်တဲ့ Pet Tiffin ဝန်ဆောင်မှုလုပ်ငန်းကလွန်ခဲ့တဲ့ခုနှစ်နှစ်အတွင်းငါးစာပို့ပြီးတော့ကျေပြန့်လာပြီးအခုဆိုရင်ဖောက်တဲ့အယောက်250ရှိသွားပြီဖြစ်တယ်ဆိုပြီးတီထောင်သူ Rahim Karisha ကပြောပါလေ
The scope of this business is like very large
လုပ်ငန်းဈေးကွက်ကအရန်ကြီးလွန်ပါတယ်ကျွန်တော်တို့ကသမုတ်တရာထဲကရေတပေါက်လောက်ပဲရှိပါသေးတယ်
။အိမ်ဝင်းထွေးဆန်တွေအတွက်တည်သက်လိုအပ်ချက်တွေနဲ့အဟာရပြည့်တဲ့အစားအစာတွေကိုတခင်တွေကပို့ပြီးတော့ဝယ်ကျွေးချင်လာကြပါလေ။ဘာသာရေးအရာတသက်လိုစားတဲ့မိသားစုတွေတောင်မှအိမ်ဝင်းထွေးဆန်တွေအတွက်တည်သက်အသားပါတဲ့အစားအစာကိုဝယ်ကျွေးဖို့လှုံ့ဆော်လာကြပါလေ
။ 90% of our clients are Gujaratis
ကျွန်တော်တို့ဖောက်တဲ့အားလုံးရဲ့99ရာခိုင်နှုန်းကဂူဂျာရာတီပြည်နယ်ကဖြစ်ပြီးတော့တသက်လွတ်စားကြပါတယ်။အိမ်မှာတိရစ္ဆာန်မွေးကျင်ကြပေမဲ့အိမ်ပေါ်သားစိမ်းငါးစိမ်းမတင်ကျင်ကြတာကြောင့်ခွေးစာကြောင်စာကျွေးဖို့ခက်ပါတယ်။ဒါကြောင့်ကျွန်တော်တို့စီကနေတိရစ္ဆာန်အစားအစာမှာယူပြီးကျွန်တော်တို့စီကအိမ်တိုင်ရာရောက်ပို့ပေးတဲ့သူကအထောက်ကူပါဖောက်ပေးပြီးခွေးတွေကြောင်တွေစားမဲ့ပကံတဲ့အထိဖြည့်ပေးတာကြောင့်အားလုံးအတွက်အဆင်ပြေသွားပါတယ
်။
အိမ်မွေးတိရစ္ဆာန်တွေတကူရေတန့်ရှင်းမှုတာမကလန်းဆန်းကြော်ရှင်လှပနေစီဖို့သူတို့လေးတွေအတွက်တည်တဲ့အလှပြင်စံတာဆိုင်တွေလည်းပုံများလာပါလေ။အိမ်မွေးတိရစ္ဆာန်စံတာ Vishnu Gupta ကတနေ့ကို9အိမ်ကနေ10အိမ်အထိအိမ်တန်ရာရောက်ဝန်ဆောင်မှုပေးနေပြီးတော့တနေ့ကိုဒေါ်လာ100ကနေ150အထိဝင်ငွေရနေပါလေ။လုပ်ငန်းရဲ့9နှစ်တုန်းကသူ့ရဲ့လုပ်ငန်းစခဲ့တာဖြစ်ပြီးအခုဆိုရင်ဝန်ထမ်း200တောင်ထပ်ပြီးတော့ခန့်ထားနိုင်နေပါပြီ
။ Market mein kitne naye naye shop khul gaye
အိမ်မွေးတိရစ္ဆာန်ဆိုင်ရာစံသားတဲကိုကန်စသဖြင့်လုပ်ငန်းတွေအများကြီးဖွင့်လာပါတယ်။အိမ်မွေးတိရစ္ဆာန်တွေအတွက်ကုန်ပစ္စည်းတွေကလူသုံးကုန်တွေထက်တောင်ပိုများနေပါသေးတယ်
။အိမ်မွေးတိရစ္ဆာန်တွေအတွက်ဈေးခံပစ္စည်းနဲ့ဝန်ဆောင်မှုတွေကဈေးကြီးပါလေ။သူတို့အတွက်အစားအစာ၊ဆေးဝါးနဲ့အလှပြင်ကစုစုပေါင်းတစ်လကိုဒေါ်လာ50ကနေ100ကျားကုန်ကြတဲ့အကြောင်းသခင်တွေကပြောကြပါလေ။
Everything is a little expensive. I mean more than
အလုံးကဈေးနည်းနည်းပိုကြီးနေပါတယ်။ကျမကိုယ်တိုင်သုံးတဲ့အလှကုန်ပစ္စည်းတွေထက်တောင်မှဈေးကြီးတဲ့အိမ်မွေးတိရစ္ဆာန်သုံးပစ္စည်းတွေကိုဝယ်နေရပါပြီရှင်။
သူတို့ချစ်တဲ့အိမ်ဝဲတွေးဆန်လေးတွေအတွက်အဆင်ပြေစေဖို့ဘာမဆိုတန်တယ်လို့ထင်တဲ့သခင်တွေလည်းများပါလေ။အသက်ကြီးမှအိမ်တော်ကြသူတွေနဲ့ကိုယ်ပိုင်ဝင်ဝင်ရှိတဲ့လူငယ်တွေအတွက်အိမ်ဝဲတွေးဆန်တွေကပျော်ရွှင်မှုများစွာပေးနေတယ်လို့ပြောနေကြပါလေ
။ Yeah, I am very happy. So I'm not married. So if I do
ဟုတ်ကဲ့ကျမအရန်ပျော်ပါတယ်။ကျမကအပြုတ်ကြီးပါတကယ်လို့ကျမအိမ်အောင်ကြသွားရင်တော့မှခလေးမမွေးရဲနဲ့ဒီအိမ်မွေးတိရစ္ဆာန်လေးတွေပဲထပ်မွေးဥမှာပ
ါခလေးငယ်ရှိတဲ့မိသားစုတွေကလည်းအိမ်မွေးတိရစ္ဆာန်ရှိမှပဲပြည့်စုံတယ်လို့ခံစားရတာပါကြောင်တွေခွေးတွေတာမကဖွတ်တောက်တဲ့လိုမျိုးအိမ်မွေးတိရစ္ဆာန်အဖြစ်အမြဲတမ်းမွေးရတဲ့သူတွေလည်းများလာပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာt.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြ бя ညာထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American အတန်းရဲ့2024ခုနှစ်ဖေဖော်ဝါရီလ8ရက်ခြားသာပြည်နေ့မနေ့ခင်းစီစဉ်တွေကိုလိုင်းတိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအကစားအစီအစဉ်တို့ကိုမခြားခင်မှာနားဆင်ချရပါမယ်။အခုတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပါမယ်ရှင်။အမေရိကန်နိုင်ငံကျွမ်းဝင်ကြီးဘလင်ကင်ရဲ့အရှိအလဲပိုင်း၅ချိန်မြောက်ခီးစဉ်ဟာဂါဇာမှာအပြစ်ရဆဲရေးဖော်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်သူတချို့ရှိပေမဲ့အမေရိကန်အရာရှိကြီးတို့ကတော့ဒီအတွက်အမှားမခံနိုင်ဘူးလို့ပြောပါတယ်။ဒီပြဿနာပြေလည်ရေးအလားအလာဘလို့ရှိသလဲမပြေလည်ပဲပိုကျဲပြန့်လာနိုင်သလားစတာတွေကတော့ဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စန်းသားကိုမမျှသိစေအောင်မေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါမျိုးစ
င်အခုဆိုရင်ဒီဂါဇာမှာပေါ့တိုက်ပွဲတွေဖြစ်နေတာဟာလီလာကျော်လာပါပြီအခြေအနေတွေကဘယ်လိုရှိပါလဲ
အခြေအနေဆိုးနေပါတယ်အခြေအနေကမကောင်းလာသေးပါဘူးပူတောင်ဆိုးရလို့ပြောရမလားဆေးရလူများလာတော့ပူဆိုးလာတယ်ပေါ့အဓိကအဖြစ်တိုက်ပွဲတွေကအဓိကပြစ်ဒဏ်ဖြစ်ပါတယ်တိုက်ပွဲရောက်သေဆုံးတဲ့လူများတယ်နောက်တစ်ခါစာနာမှုအခက်အခဲပေါ့အဲ့ဒီမှာဒုက္ခတွေတွေအတွက်တိုက်ပွဲရောက်ထပ်ပြင်းနေရတဲ့ဒုက္ခတွေတွေအတွက်အထောက်ပံ့တွေပေါ့ဆေးဝါးစနေခါရေစတာတွေအလုံးလောက်မရရှိဘူးလောင်စာတက်တာတွေအများကြီးသူတို့စီမှာရှိနေပါတယ်နောက်တစ်ခုကတော့ဖန်စီခဲ့တဲ့ဒဇာကန်တွေအခုစီတရားကြောကျန်နေသေးတယ်ခွေဘက်ကဖန်ထားတဲ့ကျင်းသားတွေလည်းအများကြီးရှိနေတယ်ဆိုတော့ဒီပြဿနာသုံးခုကပြည်လည်နေသေးပါဘူးဆိုတော့တိုက်ပွဲတွေကတော့ပြင်းပြင်းထန်ထန်အခြေအနေမကောင်းဖြစ်နေပါသေးတယ်ဒီနေ့မှာဒီနေ့မှာကသတင်းဖတ်တာပဲနှစ်ယောက်လည်းသေးတယ်ဆိုတော့90ကျော်ဆိုတော့ဟုတ်ကဲ့ပါလက်စတိုင်းဘက်ကသေးတာအခုဆိုရင်အလုံးအောင် 2,500 ကျော်တောင်စီးခဲ့ပြီလို့ထင်ပါတယ်ဆိုတော့အချိန်တွေကဆွနေတော့မှာ
အဲ့တော့ဒီအပြစ်ရရေးလာလာရောဘယ်လိုရှိပါလဲနိုင်ငံတကာကြိုးပမ်းနေပြီမဲ့အဓိကစိန်ခေါ်မှုတွေကဘာတွေဖြစ်နိုင်မှာလဲ
နိုင်ငံတကာကြိုးပမ်းပြီမဲ့ထိရောက်မှုမရှိသေးဘူးလို့ပဲပြောရမှာပါအခုပဲ3လလကြာလာပြီဆိုတော့အပြစ်ခတ်ရဆေးရေးကိုတကယ်လူလူလားလားဘယ်လောက်ရှိသလဲတိုက်ပွဲဖြစ်နေနှစ်ဖက်ကိုအရင်ဆုံးကြည့်မယ်ဆိုရင်ဟာမတ်စ်ဘက်ကတော့လူလာတဲ့အကြောင်းပြနေပါပြီသူတို့ကသိအထိနာနေသူတို့အသက်ရှူပေါက်လူချင်တာပေါ့လေသူတို့ကတော့လူလာတဲ့အကြောင်းပြရဲဆိုတော့လက်ခံနိုင်ပါလေအစ္စရေးဘက်ကသိလူချင်းဟန်မတွေ့ပါဘူးအစ္စရေးဘက်ကမွန်နီချိုနေတန်ယာဟူကလည်းလက်ရသမားဖြစ်တယ်နောက်သူဖွဲ့စည်းထားတဲ့လွန်ခဲ့တဲ့18 19လောက်ကစားဖွဲ့စည်းခဲ့တဲ့ညမောင်းအစိုးရမှလည်းပဲလက်ရဇွန်ပါတီရဲ့ထောက်ခံမှုကသူရဲ့အဖွဲ့ဖြစ်နေပါတယ်သူတို့ကဒါကိုလက်မခံချင်ပါဘူးဒါပေမဲ့အစ္စရေးပြည်သူတွေတော်တော်များများဟာအပြစ်ခတ်ရဆဲရေးအဓိကအဖြစ်သူတို့ရဲ့ဖန်ဆီးခံရတဲ့ဒဇာကန်တွေပြန်လည်လွတ်မြောက်ရေးအတွက်ဒီဟာကိုစိစက်ဖို့အပြင်းထန်ဖိအားပေးနေရပါတယ်ဒါပေမဲ့ဟိုဘက်ကလည်းပဲသိပြီးတော့ဒီဘလဘမရှိလာဘူးထင်ပါတယ်ဆိုတော့စစ်စပ်ပြည်ရဲ့အထက်မှာတော့အီဂျစ်နိုင်ငံကအဓိကစစ်စပ်တာပေါ့လေသူကတော့2009လောက်ကတည်းကပေါ့လေသူတို့နိုင်ငံရေးဒီဘက်မှာစီးပြန်မဖြစ်ဖို့အတွက်အီဂျစ်ကအဓိကစစ်စပ်တယ်အခုအီဂျစ်ကအင်ရှင်လုတ်ပြီးတော့ကတားနိုင်ငံနဲ့သူတို့ညှိနှိုင်းတယ်အခုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သီဘလင်ကန်လည်းအဲဒီကိုရောက်နေတယ်၅ချိန်မြောက်ဖြစ်နေပြီဆိုတော့တချို့ကလည်းခံမှန်းရတယ်အမေရိကန်ကလည်းဒီကိစ္စမှာ truth ပေါ့လေခဏလေးရကြပါဦးစာနာမှုပြေလို့ရအောင်ဆိုတာမျိုးပြောလိုက်မယ်လို့ ယူဆကြတယ်ဒါပေမဲ့ Biden အစိုးရရဲ့မူဝါဒကလည်းပဲအပြစ်ခံရရှိကိုလုံးဝပြတ်ပြတ်သားသားထောက်ခံတယ်ဆိုတာမဟုတ်ပါဘူးသူအစိုးရထဲမှာလည်းပဲအပြစ်ခံရရှိကိုမလိုလားတဲ့ကံကွက်မှုတွေနဲ့ရင်ဆိုင်ရတာရှိတယ် Congress မှာပေါ့ပါညာရှိတယ်ဆိုတော့သူတို့နော်လာပဲရေကောက်ပွဲအတွက်တွက်ကောင်းလေးတွက်မှာပေါ့အဲ့ဟာကိုလည်းချင်းချင်းပြီးတော့အပြစ်ခံရဆဲကိုလည်းသူတို့ပြောတာတင်မကြသိချင်းချင်းလင်းလင်းတက်တက်ကြွကြွလိုချင်တဲ့ပုံစံတော့မတွေ့ရဘူးလို့ပြောရင်မှန်မယ်ထင်ပါတယ်ဒါပေမဲ့အမေရိကန်ပြည်သူတော်တော်များများတချို့ကလည်းပဲဒါအပြစ်ခံရဆဲကိုတောင်းဆိုနေကြတယ်တွေးရပါတယ်ဆိုတော့အပြစ်ခံရဆဲလေးဟာလည်းလောလောဆယ်မှာဖြစ်မလာသေးပါဘူးမျောလင်းတော့မျောလင်းနေကြတယ်ဒါပေမဲ့အကောင့်ထဲပေါ်မလာသေးပါဘူ
းအခုဒီလိုအခြေအနေမှာပေါ့တန်းနဲ့ခြိတဲ့လူတွေအတွက်တို့အဓိကအပြစ်ခတ်ရဆဲရင်းနဲ့နောက်လူသားချင်းစာနာထောက်ကူမှုအကူအညီတွေပေးဖို့အရေးတကြီးလိုအပ်နေရဆိုပြီးတော့အကူအညီပေးတဲ့အဖွဲ့တွေကပြောပါတယ်ဒီလူသားချင်းစာနာထောက်ကူမှုပြဿနာတွေပြည်လဲဖို့ကဘယ်လိုအခြေအနေရှိပါလဲ
အဲ့ဒါလည်းပြပြောခဲ့တယ်လို့ပဲအပြစ်ခတ်ရဖို့ကအရေးကြီးတယ်အဲ့ဒါမှသာလျှင်ဂိတ်တွေကိုဖွင့်ပြီးတော့သူတို့ဟာအဲစာနာရေးခါတွေအကူအညီတွေတင်ဆောင်ရတဲ့ကားတွေဟာများများစွာဝင်လာတိုင်းပဲလောလောဆယ်ခြေနေအဆင်ပြေနောက်တစ်ခုကလည်းပဲအဲ့မှာအကူအညီပေးနေတဲ့အဖွဲ့တွေမှာUNRWA လို့ခေါ်တော့ပါလေ UNWRA United Nations Work and Relief Agencies သူက1948 Arab Israel ပထမဆုံးစစ်ပွဲဖြစ်ခဲ့ပြီးကတည်းကဒီအခြေအနေမဲ့ဖြစ်သွားတဲ့ Palestine ဒုက္ခသည်တွေကိုအကူအညီပေးဖို့ဖွဲ့ခဲ့တဲ့အစီအလိုင်းဒုက္ခသည်တွေအကူအညီပေးဖို့ဖွဲ့ခဲ့တဲ့အဖွဲ့ပါသူကကူညီလာရကြတယ်ပေါ့လေအများအားဖြင့်ဒီခါအခုအဲ့ဒီအဖွဲ့ကို Israel ဆွဆွဲတယ်သူတို့စီကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တော့ငါအောက်တိုဘာလကတိုက်ခိုက်ခဲ့တဲ့အချိန်မှာဒီဖွဲ့လူတချို့ပါတယ်ဆိုပြီးအစ္စရေးကဆွဆွဲလိုက်တယ်ဆွဆွဲတဲ့အတွက်အဲ့ဒါကိုလက်ခံပြီးတော့နိုင်ငံတော်တော်များများ20 21နိုင်ငံထင်တယ်အဲ့ဒီဖွဲ့ကိုအကူအညီပေးတာမပေးဘူးဆိုတော့လှုပ်လိုက်ကြတယ်ဆိုတော့အဲ့လည်းခက်တာပဲအဲ့မှာသူတို့အကူအညီပေးဟာအဲ့ဒီဟာလည်းပဲထိခိုက်မှုဖြစ်နိုင်တယ်ထင်ပါတယ
်ဒီလိုဆွဆွဲတာကဘယ်လောက်ထိမှန်ကန်မှုရှိပါလဲ
အဲ့လည်းပြောရခက်ပါတယ်အဲ့ဒီမှာအဲ့ဒီအဖွဲ့မှာပါလက်စတိုင်းလူမျိုးတွေကိုရာဒုအလုခန့်ထားတာတော့အများကြီးပေါ့လေဆိုတော့သူတို့တချို့ပါဝင်တယ်ဆိုပြီးတော့ဆွဆွဲကြတယ်ဆိုတော့အဲ့ဒါကိုလည်းပဲယုံကြည်ရခက်မယုံကြည်ရခက်ပါပဲသူတို့ဖြစ်နေကြဘူးအစ္စရေးဘက်ကတော့အစကတည်းကဒီဖွဲ့ကိုသိပြီးတော့အမြင်မကြည်ရလဲပါတယ်ဆိုတော့သူတို့ပါဝင်တယ်ဆိုတော့နှစ်ဖက်တယ်ဝင်ပေါ့လေဂျာလူကအစီအစာထိုင်ပြီးတော့ဆုံးဖြတ်တာပဲခုံယုံမှမတင်ပြီးစစ်စစ်တာမရှိတော့စစ်ဖြစ်နေတဲ့ကာလမှာအဲ့ဒါအဲ့လူမျိုးတွေကဆွဆွဲမှုတွေကသိဒီဒီပြပြောသိခက်တဲ့ကိစ္စလို့ပြောရမှာပါ။ဒါကအေးစစ်စစ်နဲ့ညဉ့်ညံတဲ့အခါမှာအဖြစ်ရှာမှသာလေအဖြစ်ပေါ်လာမှာဖြစ်တယ်လို့ပြောရမှာပါ
။နောက်တစ်ခါပါပါဒီဟာမတ်စ်ကိုထောက်ခံတဲ့ဟူသီတပုံတွေသူတို့အမေရိကန်တပ်တွေကိုတိုက်ခိုက်နေရလဲရှိပါတယ်။နောက်ပင်လယ်နီထဲမှာပေါ့တင်မောတွေကိုတိုက်ခိုက်လာတာရှိပါတယ်။ဒီတော့စစ်ပွဲကျယ်ပြန့်လာမဲ့သဘောပါလားအနိထား
။အခုတောင်မဲ့ကျယ်ပြန့်နေပြီလို့ပြောလို့ရပါတယ်။အဲဟူသီတပုံတွေနောက်ပြီးတော့ဒီအီရန်လိုလာတယ်အီရန်ကမြောက်ပေးထားတယ်ဆိုတော့အဖွဲ့ကြီးအဲ့ဒီအဖွဲ့ကြီးကဟာမတ်စ်တွေကပါဝင်ပြီးတော့ပေါ့လေဟာမတ်စ်ကိုတိုက်တဲ့နေရာမှာကုနီယာကောင်လားဆိုပြီးတော့အမေရိကန်အစ္စရေးကိုတိုက်တဲ့အမေရိကန်ကကုနီယာကောင်လားဆိုပြီးတော့လည်းပဲအမေရိကန်စခန်းတွေတိုက်တော့ဂျော်ဒန်မှာအမေရိကန်စစ်သား3ယောက်သေတဲ့အထက်မှာပါသွားတယ်ဆိုတော့အဲ့ဒါကိုအမေရိကန်ကနေပြီးတော့အတင်းဖိပြီးတော့သူတို့ကိုတိုက်နေတယ်အဲ့ဆိုတော့အဲ့အဲ့တဲ့နေရာမှာအီရန်အပိထားတဲ့အဖွဲ့တွေအဓိကရှိတဲ့ဒီအီရတ်ရဲ့နောက်ပြီးတော့ဆီးရီးယားရဲ့အဲ့မှာသူတို့ရဲ့ဟူစီနဲ့အဲ့ဒီအီရန်လိုလာတဲ့အဖွဲ့တွေစခန်းတွေသူတို့တိုက်တယ်နောက်ပြီးဟူစီတွေအဓိကရှိနေတာရေမန်နိုင်ငံမှာဖြစ်တယ်ပေါ့လေဆိုတော့ရေမန်ကဂူလည်းပဲတိုက်တယ်ရေမန်ကတော့သူတို့ပင်လယ်နီကိုသူတို့အဓိကထောင်းမှုထားတာပေါ့ပင်လယ်ရှိဘက်ကချမ်းကိုနောက်ပြီးတော့အေဒင်ပင်လယ်လည်းပဲပင်လယ်အောက်ကရေမန်နိုင်ငံရဲ့တောင်ဘက်ဆိုတော့အဲ့နှစ်ခုမှလာတဲ့အမေရိကန်သင်္ဘောတွေအရုပ်ဒရကုန်တင်သင်္ဘောတွေကိုပြစ်တယ်သူတို့ခတ်တယ်ဆိုတော့အဲ့ဒီမှာအပြစ်ခပူပြီးတော့ကျေပြန့်လာတဲ့သဘောရှိတယ်ဆိုတော့အခုကတိုက်ပွဲကကျေပြန့်နေပြီလို့ပြောမှဖြစ်ပါတယ်အဲ့ဒီဒီစားရင်မကောက်ပေါ်လေဒါပေမဲ့အမေရိကန်ကတော့ပြောတယ်သူတို့ကဘာကောတချို့ကပြန် tit for tat ပေါ်လေငါတို့တိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲသူတို့ကအဲ့လောက်ထိပြောပါတယ်ချက်ထွင်မဲ့စကားတော့သူတို့မပြောသေးပါဘူ
းဒါပေမဲ့ဒါအီရန်နဲ့ထိတိုက်တွေ့နိုင်မှာလား
အီရန်ကတော့ညင်းတယ်အီရန်ကတော့ဒီလိုတိုက်ခတ်တဲ့အထက်မှာငါတို့မပါဘူးလို့ပြောတယ်ဒါပေမဲ့တိုက်တဲ့လူတွေကတော့အီရန်လိုလာတဲ့ဟူဇီတို့ကတော့ငါတို့လက်ချက်တော့သိကြတယ်ငါတို့တိုက်ကြပဲလို့ပြောတယ်ဆိုတော့ တိုက်တဲ့လူကတော့ငါတို့တိုက်တယ်လို့ပြောတယ်တိုက်တဲ့လူကိုအီရန်အခုကြီးပြည့်တယ်ဆိုတာလည်းပဲဟုတ်တယ်သို့သော်လည်းပဲအီရန်ကတော့ငါတို့မပါဘူးသူတို့သဘောနဲ့သူတို့တိုက်ကြလို့ပြောတယ်ဆိုတော့သူတို့ပြောပြတာကဘယ်လိုဟာကိုနမူနာပြဆိုအီရန်ဘက်ကဖြေရှင်းတဲ့တစ်ခုကတော့ဥပမာအဖြစ်ဆိုရပါစို့အောက်တိုဘာလကဣသရေလကိုဒီဟာမတ်စ်ကိုဝင်တိုက်တုန်းကဟာမတ်စ်တွေကိုအီရန်အခုကြီးပြည့်တာပန်းတယ်သို့သော်လည်းပဲအဲ့လိုတိုက်ခိုက်တာငါတို့ကမသိခဲ့ဘူးသူတို့တိုက်ပြတာပဲလို့ပြောတယ်အီရန်ကဆိုတော့အခုဖြစ်နေတဲ့ကိစ္စမှလည်းပဲအီရန်ကငါတို့မပါဘူးသူတို့ကသူတို့တိုက်တာသူတို့နဲ့အဆက်အသွယ်ရှိတာဟုတ်တယ်ဆိုတော့ပြောတယ်ဆိုတော့အဲ့ဒါပြောဖို့ကသိခင်းတယ်ဆိုတော့အီရန်ကလည်းပဲထိတ်တိုက်မတွေ့ချင်ဘူးတကိစ္စမှအီရန်ကလည်းပဲဒီလိုဆောင်နေကြတဲ့အမေရိကန်ထိတ်တိုက်မတွေ့ချင်ဘူးတစ်ချိန်တည်းမှာလည်းအမေရိကန်ကလည်းထိတ်တိုက်တွေ့လို့တဲ့သဘောမရှိပါဘူးစောစောကပြောခဲ့ဆိုတော့ did for that ပေါ်လေငါတို့လာတိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲလုံအောင်ချက်ထွင်ပြီးတော့အီရန်နဲ့ယင်ဆိုင်စစ်တိုက်ဖို့ဆိုတော့အမေရိကန်စံတော်လည်းမရှိဘူးထင်ပါတယ်။နောက်ပြီးတော့အမေရိကန်စံတော်ဂျိုးဘိုင်ဒန်မမိပါလိမ့်မယ်ဟိုအာဖဂန်ကတက်ဆုလာပြီးနောက်သူကတိပေးခဲ့တယ်။ဘယ်အမေရိကန်စစ်သားကိုမှကဘာမှစစ်မြေပြင်မလွတ်တော့ဘူးသူကမတိုက်ခိုင်းတော့ပါဘူးဆိုပြီးသူကပြောခဲ့တယ်ရှိတယ်ဆိုတော့အမေရိကန်ဟာလည်းပဲအီရန်နဲ့ကတော့ထိတ်တိုက်တွေ့မှာမဟုတ်ဘူး။ဒါပေမဲ့အခုလို့ဆိုဘာခေါ်လဲ proxy war ပေါ်တာတစင်းကန်တိုက်ပွဲနဲ့တိုက်နေတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ဒီဟာတိုက်ပွဲကတော့ကျေပြန့်လာတယ်ဘယ်တော့ထိကျေပြန့်လာမလဲဆိုပြောလို့မရသေးဘူးဒါပေမဲ့လောလောဆယ်မှာနှစ်နိုင်ငံထိတိုက်ဖြစ်မဲ့အလားလာတော့မတွေ့ရသေးဘူးလို့ပြောမှာဖြစ်ပါတယ်အဲ့
တော့ဒီစစ်ပွဲတွေရနေပြီးတော့ကဘာမှာစစ်ပွဲရေးအခြေအနေကြီးရိုက်လာနိုင်တာရော
သိအရေးကြီးပါတယ်ကဘာစစ်ပွဲအဓိကပင်လယ်နီအရင်ပင်လယ်ကလာပြီးပင်လယ်နီရဲ့ကိုဝင်တယ်ပင်လယ်နီကမှမြေတက်တာမြေတက်ပင်လို့သောက်ဆိုဆူယက်စတူမြန်ကိုဖျားတယ်ဆူယက်စတူမြန်ကမြေတက်ပင်လယ်နဲ့ပင်လယ်နီကိုဆက်ထားတာကိုဆိုတော့ပင်လယ်နီမှာသွားလို့မရရင်ဆူယက်ကိုဖျက်ပြီးသွားလို့မရတော့ဘူးဆိုတော့ဒီအိန္ဒိယသမုဒ္ဒရာဘက်ကလာတဲ့သင်္ဘောတွေနဲ့ပေါ်လေဒီမြေတက်ပင်လယ်နဲ့ဥရောပဘက်ထွက်တဲ့သင်္ဘောတွေကဖျက်လန့်တူတူလေးမရှိတော့ဘူးဆိုတော့တကယ်လို့အဲ့ဒါလုံအောင်ပြစ်သွားရင်ဟိုအာဖရိကတိုက်ကြီးကိုပတ်ပြီးတော့သွားမယ်ဆိုတော့မိုင်းပေါင်းများစွာပူစင်သွားတယ်ဆိုတော့သေပူဆောင်မှုဈေးစကားအစားစားအရာရာပေါ်လေအင်မတန်ဈေးကြီးလာနိုင်မယ်အခုကလူတွေကညှိတွားနေရပြီတကယ်စားဖြစ်လာမှစိုးရိမ်ညားတယ်ဆိုတော့ဒီဟာပြည်လဲဖို့သိအရေးကြီးပါတယ်ဆိုတော့ကမ္ဘာစီးပွားရေးကအများကြီးအခက်ကြုံလာနိုင်ပါတယ်ဟိုကအာရဗီဇေစပွဲဖြစ်တော့ငါ့ဆူယက်စတူမြန်ကိုပစ်ခဲ့ဘူးရဲ့အဲ့ဒီကတော့ပင်လယ်နီကိုမဟုတ်ဘူးအခုပင်လယ်နီကပစ်လိုက်တော့ဆူယက်စကိုဝင်လို့မရတော့ဘူးဆိုတော့အဲ့ဒီကိစ္စကြောင့်စီးပွားရေးအခက်အခဲအများကြီးတွေ့လာနိုင်ပါတယ်ဒီကိစ္စကိုပြင်ဆင်ဖို့အတွက်နိုင်ငံတကာကလိုလားကြတယ်ဆိုပေမဲ့အဓိက crux of the problem ပေါ့အဓိကပြဿနာကအဲ့ပါလက်စတိုင်းကိစ္စဖြစ်နေပါတယ်ဒီကိစ္စမပြေလည်ရင်ဂါဇာမှာညင်းညင်းရမှာမဟုတ်ဘူးမရရင်အဲ့လိုစဖြစ်နေမှာဖြစ်ပါတယ
်ဒီတော့2024အရှိလေပိုင်းညင်းညင်းအလားလာမျောလင်းချက်ကဘယ်လိုရှိပါ
ဝေးပါတယ်တဲ့ပြောရတော့ဝေးတယ်လို့ပြောမှာပါ2024ရင်မကရေစီကိုလှမ်းကြည့်ရင်တောင်မှဒီငင်းငင်းကြီးဟာတော်နဲ့ပြည်လဲမှာမဟုတ်ဘူးကျွန်တော်တို့အရင်ပြောခဲ့ဆိုပဲအရှိလပိုင်းဟာသိကဘာမှာအရှိလပိုင်းဟာဟိုးရုံကလည်းအကြီးရဲ့တိုက်ကြီးသုံးတိုက်ဥရောပတိုက်အာရှတိုက်အာဖရိကတိုက်တိုက်သုံးခုဆိုင်တဲ့ဆုံတဲ့နေရာမစ်ဒလ်အီးဆိုတာဆိုတော့အဲ့ဒီသွားလာဟိုးကဘာမှာဟိုးရုံကလည်းအကြီးကြီးရဲ့နောက်ပြီးရေနံတွေးလာတဲ့ဆူယက်စတူမြန်ဖြစ်လာတဲ့အခါဆူယက်စတူမြန်ကဖြတ်ပြီးတော့ကုံသွဲရတယ်။နောက်ရေနံတွေးလာတဲ့အခါရေနံကြောင့်ဒီဟာသိအရေးကြီးလာတယ်ဆိုတော့တနည်းတဲ့ပို့ပို့အရေးကြီးလာတယ်ဖြစ်ပါတယ်ဆိုတော့ဒီဒေသမှာငင်းငိုင်းရောက်ဆိုတော့အစကတည်းကအပြိုင်ဆိုင်လူခဲ့ကြတယ်ဟိုတုန်းကလည်းပဲဒီမှာဖာတိုက်ခရက်စင်လို့ခေါ်တယ်မက်ဆိုပိုတေးမီးယားနဲ့တိုက်ဂရက်စ်မင်းခုကြမှာအီရတ်နိုင်ငံအဲ့ညာသက်ကန်နေရာတွေကြမှာမြောစာကောင်းတဲ့ရောင်ဝန်းလေးဖြစ်တော့ဒီနေရာမှာနေဖို့အတွက်နောက်ပိုင်းတမိုင်းမင်းအစတိုက်နေရဆိုအခုခေတ်တိလည်းပဲစစ်တိုက်လာတော့အဲ့ဒီဒေသညင်းညင်းရဲ့အတွက်ပြည်လဲတိုင်ပမလားသိခဲရင်ပါတယ်အခုဣသရေလနဲ့အာရဗ်စစ်ပွဲဆိုရင်လည်းပဲဒုတိယကမ္ဘာစစ်ပြီးမှတိုင်ခင်းလာဖြစ်လာခဲ့တာနိုင်ငံထောင်လိုက်တာစစ်ပွဲဖြစ်နေဘယ်တော့မှပြည်လဲမှုမရရှိဘူးဆိုတော့2024မှာတော့လုံအောင်မဖြစ်နိုင်ပါဘူးနည်းနည်းကနာယာယီအသက်ရှင်ဖို့လိုရအောင်အပြစ်ခတ်လေးရကြပါဒုက္ခတွေဘယ်လိုဖြစ်အောင်လုပ်တော့လုပ်ကောင်းလို့နေမယ်။ညဉ့်ညင်းတော့မပြောနိုင်ဘူးလို့ပြောမှာပါ။ပြည့်စီတော့ပြောလင်းဖို့လမ်းဝေးလို့ပြောမှာပါများကြီး
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်။ K-pop K drama ဇလန်းထွဲတွေရဲ့လွှမ်းမိုးခြင်းခံရတဲ့မြန်မာလူငယ်အများစုဟာကိုရီးယားနိုင်ငံမှာသွားပြီးတော့နေထိုင်ခြင်းစိတ်တွေပညာသင်ယူခြင်းစိတ်တွေရှိနေကြပါတယ်။ဒီလူငယ်တွေအတွက်ကိုရီးယားမှာပညာသင်ယူခွင့်နဲ့အလို့အကဲခွင့်လန်းတွေဘာတွေရှိပါသလဲ။ ဘလူးဗီဇာအမျိုးအစားတွေနဲ့ကိုရီးယားနိုင်ငံကိုသွားလို့ရနိုင်ပါတယ်လေပညာသင်ယူနေချိန်နဲ့လုပ်ငန်းခွင်တွေမှာရောစောင့်ရန်ရှောင်ရန်ဘာတွေရှိမလဲဆိုတာကိုအာဆန်ယူနီဗာစီတီပညာတော်သင်ဆုရခဲ့ပြီးလက်ရှိကိုရီးယားနိုင်ငံရဲ့ Telecom Company တစ်ခုမှာ Marketing Manager တယောက်အနေနဲ့လုပ်ကိုင်နေသူကိုဂျန်စီပြိသက်တဲ့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်
ကဲဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ဒီတစ်ပတ်မှာပြိသက်တွေတောင်းဆိုထားတယ်ကိုရီးယားနိုင်ငံကိုသွားမယ်ဆိုလို့ရှိရင်ဘာတွေသိထားသင့်လဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြပေးသွားမယ်န
ာမည်ကတော့ပပလုံးခေါ်ပါတယ်ညီမကတော့ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ကနေပြင်သစ်ဘာသာအထူးထူးနဲ့ဝယ်ရထားပြီးတော့ကိုရီးယားနိုင်ငံ University of Ulsan ကနေ Bachelor of Business Administration Master of Business Administration ဝယ်ရပြီးနောက်ကိုရီးယားနိုင်ငံမှာပဲ Telecom Service Company Travel Agency မှာမြန်မာ Market အတွက် Marketing Manager အနေနဲ့အလုပ်လုပ်ကိုင်နေရှိပါတယ်
ကိုရီးယားသွားမယ်ဆိုရင်ပညာသင်ဖို့အတွက်ဆိုဘာတွေလုပ်မလဲအလုပ်လုပ်ဖို့အတွက်ဆိုရင်ရောဘာတွေလုပ်မလဲ
အဓိကအကြံပေးချင်တာကတော့ဒီကိုရီးယားကိုလာမယ်ဆိုလို့ရှိရင်ပညာရေးနဲ့ပဲလာလားအလုပ်ကိုင်နဲ့ပဲလာလားဘာသာစကားကတော့အရေးကြီးဆုံးလို့ထင်တယ်ပေါ့နော်ကိုဒီယူမလာခင်ကိုရီးယားဘာသာစကားကိုလည်းအနည်းဆုံး level 3 လောက်ထိကိုကျော်ပြီးတော့တက်ထားသင့်တယ်လို့ထင်ပါတယ်ပြီးတော့ကျတော့ပညာရေးနဲ့လာမယ်ဆိုလို့ရှိရင်ဒီကိုယ့်ရဲ့အကြောင်းပေါ့နော်အကြောင်းကိုရွေးချယ်တဲ့အခါမှာသတိထားဖို့လိုပါတယ်တချို့တွေကကြာအရန်ဈေးတက်တာကြိုက်တယ်ပေါ့နော်နယ်ဘက်ကအကြောင်းကိုရွေးချယ်ကြတယ်ဒါပေမဲ့လို့ဒီ ranking မြင့်တဲ့အကြောင်းပေါ့နော် ranking မြင့်တဲ့အကြောင်းကဗီဇာရနိုင်ပြီပို့ပြီးတော့လွယ်တယ်ပေါ့နော်ဒီအကြောင်းကြီးသွားလို့ဗီဇာပြောင်းတဲ့အခါမှာလဲ ranking မြင့်တဲ့အကြောင်းတွေကပို့ပြီးတော့ဒီနောက်ထပ်ပြောင်းတဲ့ဗီဇာတွေအတွက်မှာပို့ပြီးတော့အထောက်ပံ့ပေးပါတယ်အလုံးနဲ့လာမယ်ဆိုလို့ရှိရင်ဒီလိုမျိုးကုမ္ပဏီကခေါ်တာထက်ကိုဒီ EPS system ပေါ့နော်ကိုရီးယားရဲ့ EPS system နဲ့အဲ့လိုမျိုး POE ရာကြီးမှုချင်းပါတယ် EPS အမှုဘဲကိုဖြည့်ဆို့ပြီးတော့လာရောက်နိုင်ပါတယ်အဲ့ဒါတော့ E9 visa ပေးတဲ့ပုံမှာရယ် E9 visa ကတော့ site view ရေးဆောက်လို့ရေးကုန်ထုတ်ဆိုပြီးတော့သုံးမျိုးဖွဲချထားတယ်ပေါ့နော်အမှ site view နဲ့ဆောက်လို့ရကြတော့ရာသီဥတုဒဏ်နေအလွန်ခံရတဲ့အတွက်ကိုဒီကုန်ထုတ်နဲ့ပဲလာကြတာအများကြီးပေါ့နော်ပြီးတော့ကြတော့ဒီဝင်းစော်တဲ့လုပ်ငန်းကိုလည်းတရားဝင်ခေါ်တယ်အမရဲ့အဲပြည်တွင်းအလုပ်ကိုင်အေဂျင်စီနဲ့ချိတ်ဆက်ပြီးတော့အဲ့ဒါကတော့ E73 visa ပေးတယ်ပေါ့နော်ရရှိမယ်ပြီးတော့E10 ပေါ့နော်သင်္ဘောသားပေါ့နော်သင်္ဘောသားရရှိမယ်ပေါ့နော်အဲ့လိုမျိုးရွေးချယ်ပြီးတော့ကိုရီးယားနိုင်ငံကိုလာရောက်အလုပ်လုပ်ကိုင်နိုင်ပါတယ
်အဲ့ဒီမှာနေထိုင်ခွင့်ရဖို့ဆိုရင်ရော visa တွေဘယ်လိုမျိုးတဆင့်ချင်းပြောင်းရလဲဆိုတာလေးကိုလည်းနားထောင်ကြည့်နော်
အဓိကအဖြစ်လာကြတာကတော့ D4 ရဲ့ D2 ဗီဇာရဲ့နှစ်မျိုးပေါ့နော် D4 ကကြတော့ language training visa ပေါ့နော်သူကကြတော့ဘာသာစကားကိုအရင်ဆုံးတက်မယ်ပေါ့နော်သူက6လတခါတက်တန်းလုပ်ပြီးတော့2နှစ်အထိနေထိုင်ခွင့်ရှိတယ်ပေါ့နော်အဲ့ဒီ2နှစ်အတွင်းမှာကိုက topic ဘာသာစကားဆောင်ပွဲကိုဖြည့်ပြီးတော့ဆောင်ပွဲရဲ့အမှတ်အလိုက်ပေါ့နော်ကိုရွေးချင်တဲ့ major ကိုရွေးပြီးတော့လျှောက်ပြီးတဲ့အခါမှာညီမတို့ D2 ဗီဇာကိုပြောင်းလဲလို့ရတယ်ပေါ့နော် D2 ကကြတော့ bachelor master PhD အထိပေါ့နော်အဲ့ဒါတွေအကုန်လုံး D2 ပေါ်မှာလေပြီးတော့ exchange student တွေ transfer student တွေပေါ့နော်အဲ့ဒါတွေအကုန်လုံးက D2 visa နဲ့နေလို့ရပါတယ်အဲ့ D2 visa ကကြတော့ကိုယ့်ရဲ့ကိုတက်တဲ့ကျောင်းကိုတက်တဲ့ major light ကို2နှစ်ကနေပြီးတော့6နှစ်တိပေါ့နော်အစားသဖြင့်ပေါ့နော်အဲ့ဒီတက်တန်းလုပ်ပြီးနေထိုင်လို့ရပါတယ်ကျောင်းပြီးတဲ့အခါမှာလဲကိုကအလုပ်ရသွားလို့ရှိရင်ကိုယ့်ရဲ့ပေါ့နော်ပညာရေးအချင်းရွေးချယ်လိုက်တဲ့ကျောင်းရဲ့ ranking ပြီးတော့ဘာသာစကားအရေးအချင်းဘာသာစကားဆောင်ွယ်ရလက်ပေါ့နော်ပြီးတော့ကြတော့အသက်အရွယ်လာလာနှုံးထားရေပေါ့မူတည်ပြီးတော့အမှတ်အလိုက်ပေါ့နော်E71 professional visa ပြီးတော့ကြတော့ F27 long term resident visa F5 permanent resident visa အထူးကိုတက်လှမ်းလို့ရပါတယ
်ကိုရီးယားပညာသင်ရင်းနဲ့လာမယ်ဆိုလို့ရှိရင်ကုန်ကျစရိတ်ကောဘယ်လောက်ရှိမလဲ
မြန်မာငွေနဲ့ဆိုလို့ရှိရင်ပေါ့နော်ဒီဘာသာစကားသင်တဲ့အတွက်ကတစ်နှစ်စာကို7320ပေါ့နော် 7320 လောက်ကုန်ကြနိုင်ပြီးတော့ major တက်မယ်ဆိုလို့ရှိရင်ဘက်ချလာအတွက်ကတစ်နှစ်စာကို82000ပေါ့နော်အနည်းဆုံး82000လောက်ကုန်ကြနိုင်ပါတယ
်ကိုရီးယားနိုင်ငံလုပ်ငန်းခွင်ထဲမှာအချင်းချင်းခွဲခြားဆက်ဆံတာမျိုးတွေမခံရအောင်လို့ဘာတွေပြင်ဆင်သင့်တယ်ဆိုတာကိုလည်းသူကရှင်းပြထားတယ်
ကျွန်မတို့ကျောင်းတက်တုန်းကလည်းကျောင်းမှာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံသားတွေဆိုလို့ရှိရင်အနောက်နိုင်ငံတွေထပ်ပို့ပြီးတော့ခွင့်ရင်းနေရတော့ပေါ့နော်အဲ့လိုမျိုးလေးတွေရှိပါတယ်ပေါ့နော်ပြီးတော့လုပ်ငန်းဝင်မှာဆိုလို့ရှိရင်လည်းနည်းနည်းတော့ခွဲခြားဆက်ဆံခံရတာရှိပါတယ်အဲ့ဒီခါကျလို့ရှိရင်ပေါ့နော်ဒီတိုင်းစကားနဲ့ဆိုလို့ရှိရင်တိုင်းစကားနဲ့အခြေတင်ဖြစ်တာက သိပ်ပြီးတော့ပြဿနာမရှိဘူးမယ်ကိုထီးလက်ရောက်စော်ကားတာတို့ပြီးလို့ရှိရင်လာစာနှုံးထားကမြစ်တာတို့ပြီးလာစာမပေးတာတို့ပြီးလုတ်သက်စုချင်းတွေမပေးရတော့ဘောเนาะအဲ့ဒါကြီးဆိုလို့ရှိရင်ညီမတို့က record ရေယူထားပြီးတော့အလုပ်သမားယုံတွေမှာတိုင်ကြားလို့ရပါတယ်အခါကျရင်အလုပ်သမားယုံတွေကလည်းညီမစကန်ပြန်နေရှိရတဲ့အတွက်ကြောင့်တို့ထီးထီးရောက်ရောက်ဆောင်ရွက်ပေးရရှိပါတယ်အမ
ကဲဂျန်စီပြည်သက်တို့ရေပြည်သက်တွေတည်ခြင်းနဲ့ကိုရီးယားနိုင်ငံမှာသွားပြီးတော့အလုပ်လုပ်မယ်ပညာသင်မယ်ဆိုလို့ရှိရင်ဘာတွေဆောင်ရင်ဆောင်ရင်ရှိသလဲဆိုတာကိုပြပြထားပြီးပြီမလို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ကြလို့ရှိရင်လည်းဂျန်စီပြည်သက်တွေအတွက်ဂျန်စီရှိနေတာမလို့ဆက်ဆက်ဆောင်ကြည့်ဖို့မိနေเนาะတတ
American Canada နဲ့ Mexico နိုင်ငံသုံးနိုင်ငံဘူးရဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကို New York New Jersey မှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်လိုက်တဲ့ပုံမှာဘောလုံးဝါသနာရှင်ပြည်သက်တွေရဲ့အမြင်တွေကိုကိုရနိုင်ကဒီသတင်းပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။
2026ကမ္ဘာဖလားဘောလုံးပွဲ final ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအိမ်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ channel ပွဲတွေကိုတော့ American နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွံ့ဖွဲတွေကိုတော့ Mexico နိုင်ငံ Mexico City က Aztec ကဘောလုံးကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှင်ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှင်၃နိုင်ငံရဲ့အဖွံ့ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ Quarter Final ပွဲစဉ်တွေကစပြီး Final အထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ်။ Semi Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်။ကမ္ဘာလုံးပွဲချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်
Yeah, well, I'm sure that New York, New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026
New York နဲ့ New Jersey အနေနဲ့အောင်ပွဲခံကြမယ်ဆိုတာသိကြပါတယ်အောင်ပွဲလည်းခံသင့်ပါတယ်ဘာကြောင့်လဲဆိုတော့2026 July 19ရက်မှာကစားမယ် final ပွဲဟာကမ္ဘာဘောလုံးသပိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါဟုသူတို့ကကျင်းပခွင့်ရလိုက်လို့ပါဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ်ပထမဆုံးကမ္ဘာဘောလုံးဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသပိုင်းဝင်မဲ့ပွဲပါ American Canada နဲ့ Mexico နိုင်ငံတွေကိုလည်းလူတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကမ္ဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ။တန်းနဲ့မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခက်ခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ကျင်းတည်ပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ final မယုံနိုင်စရာကောင်းလောက်ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ
2026 final ကိုကစားဖို့အတွက် New York New Jersey က MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ New York မှာနေထိုင်တဲ့ဒီမနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရောနေတော့ဟိုသဘောကျတာပါလေဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလောက်တဲ့နေရာဆိုတော့ကျွန်တော်တွေ့တာတော့လည်းဂုံတာပေါ့လေဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဆိုတော့နောက်ပြောရရင်ဒီရောကဘာဖြစ်ဖြစ် Number 1 2 3 မှာပါတယ်ဆိုတော့လည်းဘာဖြစ်ဖြစ်ဆိုဟိုဝန်တာပါလေကျွန်တော်အားသိလို့ကျွန်တော်တို့ကသိကြတာပေါ့ကွာသိကြတာပေါ့ဆိုတော့ဒီမှာကဟိုဒါတော့အဖြစ်ဒီကဒီမှာရောက်နေတဲ့ခြေတွေကလည်းကျွန်တော်ဒီမှာဘလုံးကြီးချောင်းတာတော့ဒီမှာကြည့်နေတဲ့ကလေးကတော့အများကြီးရှိပါတယ်ဒါပေမဲ့တို့ကဘလို့ချင်းနဲ့ကြည့်မှတော့မသိဘူးပေါ့လေတော်တော်သိအားသက်သက်နေကြတယ်အများချင်းတော့ဟိုဒီပါကလေးတွေတော့အများကြဟိုကျောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့အများကြီးရှိပါတယ်ဒီမှာလေကျွန်တော်ကမြင်နေရဆိုတော့တို့ကြည့်ကြအောင်ပါကျွန်တော်လည်းပြီမောက်ဒင်းနေချိန်ဆိုတော့နောက်တစ်ချက်ကအမေရိကန်မှာဘလို့တာကြာပြီဆိုတော့ဒီရောရွေးတော့တော်တော်များများကြည့်ကြမှာဖြစ်ပါတယ်
မိန်ကမာတော့နယူးယောက်နယူးဂျာစီပြင် LA ဆန်ဖရန်စစ္စကိုစီယက်တောဘော့စတန်ဖီလာဒယ်ဖီးယားအတ္လန်တာမိုင်အမီဒါလတ်စ်ဟျူစတန်နဲ့ကန်ဇတ်စီတီစတဲ့မျိုးဆက်တမျိုးမှာကစားသွားမှာဖြစ်ပါတယ်မိဂမာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းကအယ်လီမြို့မှာဖိုင်နယ်ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှေ့ဘက်ချမ်းမှာပထမဆုံးချိန်ဖြစ်တဲ့ဖိုင်နယ်ကိုကျင်းပခွင့်ရတာပါဝါရှင်တန် DC area မှာနေထိုင်တဲ့မြန်မာလေယာဉ်စင်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှေ့ဘက်ချမ်းကနယူးယောက်နယူးဂျာစီမှာဖိုင်နယ်ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံရှားမိတယ်လို့ပြောပါတယ်
ဒါတော့ကောင်းတာပေါ့ဗျကျွန်တော်အဲ့သတင်းကြားတယ်ဆိုရဲဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အားလုံးကဒီဘွဲတကူဘယ်မျိုးမှလုံမယ်ဘယ်နေရာမှလုံမယ်ဆိုတာကိုကျွန်တော်တို့ကိုစုံစမ်းနေတဲ့ကတည်းကကိုတော့ fever ထွက်လာပြီဆိုတော့ကျွန်တော်တို့ဒီဘွဲကိုကြည့်ဖို့ပဲသင်ငယ်ချင်းတွေစုပြီးတိုင်မီနေကြတယ်လက်မှတ်ကိုလည်းကျိုးဝင်မယ်ဒါမှပဲကျွန်တော်လက်မှတ်ကကုနာဆို final တော့မှနေရောမှလုံမယ်လို့သိရတဲ့အတွက် final အတွက်ပါကျူဝယ်တာကိုလုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြီးခဲ့တယ်လေးနှစ်တခါမှလုပ်တာဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်။ခုတော့ကိုယ်မျက်မြင်ကိုယ်တွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လှူရှာပါတယ်ခင်ဗျာ။အဓိကတော့ကျွန်တော် final ဝယ်လိကြည့်ရတာပေါ့
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ12500ဆန်ပြီး2016ခုနှစ်တုန်းကကိုဘာအမေရိကဖလာနှစ်တရာပြည့်ဖိုင်နယ်ကိုလည်းဒီဝင်းကြီးမှကစားခဲ့တာဖြစ်ပါတယ်။ဆိုတော့2016ကိုဘာဖလာဖိုင်နယ်ကစားဖို့အတွက်မက်လိုက်ဝင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿလူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2016ကမ္ဘာဖလားပွဲအတွက်နယူးဂျာစီကမက်လိုက်ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အသင့်တော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့မက်လိုက်ကစားကွင်းကြီးကဆိုလို့ရှိရင်အမေရိကန်ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပရိသတ် 12,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့အမေရိကန်နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့နယူးယောက်မြို့နဲ့12မိုင်ကွာမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကမန်ချက်စတာယူနိုက်တက်နဲ့အာဆင်နယ်တို့ရှင်ပြိုင်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။သွားရေးလိုက်ရတော်လေးအဆင်ပြေတဲ့အနေအထားမှလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေအထားမှရှိပါတယ်။ facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို20ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံချင်းနေဟာအမေရိကန်ပြည်တော်စုလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုချင်းချောက်စေတဲ့အတွက်သမရအမိတ်နဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ကိုသမရအင်ပြူရောကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးသမားတွေလူခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချမှုမြန်မာလူမှုရေးဆန္ဒသဘောထားကိုညှင့်ပယ်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေရုံသာမကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုပါပုံမှန်မဟုတ်တဲ့ချင်းချမှုဖြစ်စေတယ်လို့သတ်မှတ်ပြီးအမေရိကန်အရေးပေါ်အဲ့ဥပဒေအရသမရအမိတ်နဲ့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေတဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်ရှင်ဂါဇာဆက်ပွဲအဆုံးသတ်ရေးဟာမတ်ဆက်ပွဲကန့်လန့်ထတဲ့အစီအစဉ်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဗိုလ်ထုနေမှာပယ်ချလိုက်ပြီးအကျွင့်မဲ့အောင်ဖွဲ့ရတဲ့အထိဆက်လက်တိုက်ခိုက်မယ်လို့ထပ်မံပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။ ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနိုင်နှိုင်းချပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးတဲ့အတွက်လည်းကျေးဇူးပါ။ကျမသင်္ကီထိုက်ပါရှင်။